Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်မေလ9ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532 51ပထမနိုင်ဝက်မှာလိုင်းလက်မီတာ190ကနေနားဆင်နိုင်တဲ့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ကျမခွန်ညိုပါရှင်ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါဗိုက်ဒါစ်သတင်းတော့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်နှံကနေလူငိမ့်ခွင့်ပေးပြီးပြန်လွှတ်လိုက်တဲ့ပေါ်နိုင်ငံတကာကကြိုးဆိုပါတယ်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်မှာဖန်နီမုန်တိုင်းဝင်တိုက်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေမုန်တိုင်းဒဏ်ခံရမယ်ကြီးစိုးရိမ်နေကြပါတယ်ထိုင်းနိုင်ငံယူကော့ပွဲတွေမှာဖွေထိုင်းပါတီကမဲဆန္ဒနဲ့အများဆုံးအနိုင်ရတဲ့အကြောင်းယူကော့ပွဲကော်မရှင်ကကြေညာပါတယ်ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြပါပါမယ်ခင်ဗျာ
အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့နိုင်ငံတော်သမ္မတရဲ့လွန်ကျင်းသက်သာခွင့်နဲ့နှစ်စန်းတရနေ့ကစပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးနေတာမှာဒီကနေ့လွှတ်ပေးလိုက်တဲ့တတိယသုတ်ထဲမှာရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ်ကိုဝါလုံးရဲ့ပြောပြချက်နဲ့အတူနိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုလည်းနာစင်ကြရမှာပါတစ်ဆက်တည်းမှာပဲလွတ်ပေးလိုက်တဲ့အကျဉ်းသားစုစုပေါင်း 6,500 ကျော်မှနိုင်ငံရေးအကျဉ်းသားအယောက်20ထက်မနည်းပါဝင်လာတဲ့အကြောင်းကိုလည်းတစ်ဆက်တည်းနာစင်ရပါမယ်ရှင်တခါကြားပြင်းတဲ့လွိုက်ကော်မျိုးကမှကျင်းပနေတဲ့ကယားပြည်နယ်အစိုးရကယင်းဤလူငယ်အင်အားစု NRPC နဲ့ KNPP လေးဝင်ဆိုင်ဆွေးနွေးပွဲမှာတော့သဘောတူညီချက်နှစ်ခုရခဲ့တာဘယ်ချက်တွေလဲဆိုတာကိုလည်းပြောပြပေးပါမယ်ရှင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်းစင်တို့ပြောပြပါမယ်ရှင
်သဘောအဝင်းမင်းရဲ့ပြစ်ဒဏ်လူငယ်သက်သာခွင့်အမိန့်နဲ့ဒီကနေ့ပြန်လွတ်လာသူတွေထဲမှာ Riders သတင်းတော်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ်နိုင်ငံတော်လျှို့ဝှက်ချက်အုပ်ပဒေကိုချိုးဖောက်မှုနဲ့စတင်ဖမ်းဆီးခံရတဲ့အချိန်ကနေရက်ပေါင်း900ကျော်အကြာမှာသတင်းတော်နှစ်ဦးပြန်လွတ်လာတာပါသူတို့ကိုပြန်လွတ်ပေးတဲ့ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေသတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေဥရောပသမဂ္ဂအမေရိကန်ပြည်ထောင်စတဲ့နိုင်ငံတကာကကြိုးဆိုကြပါတယ်ဒီကနေ့ပြန်လွတ်ပေးတဲ့အကျဉ်းသားအချင်းသူ 6,500 ကျော်ထဲမှာနိုင်ငံရေးအကျဉ်းသားလို့သတ်မှတ်ထားသူအခုချိန်ထိတည်ထားရသမျှအယောက်20ထက်မနည်းရှိပြီဖြစ်ပြီးအဲ့ဒီအထက်မှာလူမျိုးစုနဲ့နိုင်ငံအဖွဲ့တွေနဲ့ဆက်ဆက်သူတွေလည်းပါဝင်ပါတယ်မြန်မာနှစ်စန်းတရနေ့ကစပြီးသမရကပြစ်ဒဏ်လူငယ်တောက်ခွင်းနဲ့အချင်းကြနေသူတွေကိုပြန်လွှတ်ပေးရမှာဒီဒီချိန်ဟာ၃ချိန်မြောက်ဖြစ်ပါတယ်။လူမျိုးသူတွေထဲမှာအများစုဟာမူရစီဝါသုံးဆွဲမှုလက်ဝယ်တွေးရှိမှုတွေနဲ့အချင်းကြနေသူတွေဖြစ်ပါတယ်။ဒီသတင်းနဲ့ဆက်ဆက်ပြီးတော့ဆက်သွယ်မေးမြန်းထားတဲ့သတင်းလာတွေကိုသတင်းတွေပြီးမှထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ။
အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်မှုနဲ့ပတ်သက်တဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာတီးဖြတ်ထားတဲ့စီရင်ခံစာနဲ့ပတ်သက်ပြီးတော့အငင်းပွားနေမှုကိုဖြေရှင်းနိုင်ဖို့အမေရိကန်အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌနဲ့အမေရိကန်တရားရေးဌာနတာဝန်ရှိသူတို့အင်္ဂါနေ့မှတွေ့ဆုံဖို့စီစဉ်ထားပါတယ်။မူလာရဲ့အစီရင်ခံချက်အပြည့်အစုံကိုမဖျက်မတောက်ဖယ်နဲ့တင်ပြဖို့အောက်လွှတ်တော်ကတောင်းဆိုမှုကိုရှစ်နှစ်ကျော်ဝန်လည်ပါကအငင်းပယ်ခဲ့ရတဲ့ပတ်သက်လို့လွှတ်တော်ကမထီမဲမြင်ပြုခဲ့တယ်လို့အောက်လွှတ်တော်တရားရေးကော်မတီကတင်သားနေလုံကပြောခဲ့ပါတယ်။အောက်လွှတ်တော်တရားရေးကော်မတီရဲ့ဥက္ကဋ္ဌအဂျရန်ဒန်သာကအခုလိုမထီမဲမြင်လုံမှုနဲ့ပတ်သက်ပြီးတော့ဘုံနုနေမှာတရားရေးကော်မတီကအမဲခွဲဆုံးဖြတ်မယ်လို့ပြောပါတယ်။သမရယာတူရဖို့ထရပ်မြေမဲဆွေရဲ့အဖွဲ့ကရုရှားနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့မူလာရဲ့အစီရင်ခံစာမှာခောက်ချက်ချထားပေမဲ့လေမူလာရဲ့အချိန်22လကြာစုံစမ်းစစ်ဆေးမှုပြည့်ပြည့်သွားအောင်လို့သမရထရပ်ကတရားဥပဒေကိုဟန်တားခဲ့သလားဆိုတာကိုတော့အစီရင်ခံစာမှာခောက်ချက်ချရေးသားထားတာမရှိပါဘူး
။အာတိတ်ဒေသမှာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့အပြုသဘောဆောင်ပူးပေါင်းဆောင်ရွက်မှုတွေကိုထိန်းသိမ်းသွားဖို့နဲ့နေထိုင်ကြသူတွေရဲ့တာယာဝပြောင်းမှုကိုပေါ်ဆောင်သွားဖို့အမေရိကန်နဲ့ရုရှားတို့အပါအဝင်အာတိတ်ဒေသနိုင်ငံ၈နိုင်ငံအုပ်စုကြားဒီကနေ့သဘောတူလိုက်ကြပါတယ်။ရေရှည်ခိုင်မာတဲ့ဖွံ့ဖြိုးတိုးတက်မှုရှိဖို့နဲ့တဘာဝပတ်ဝန်းကျင်ကိုကာကွယ်သွားကြဖို့ကိုလည်းအာတိတ်ကောင်စီအဖွဲ့ဝင်နိုင်ငံတွေကတိကျပြုကြတဲ့အကြောင်းဖင်လန်နိုင်ငံမှာလုပ်တဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့စီဝေးတစ်ခုအပြီးပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထုတ်ပြန်ချက်ကိုလက်မှတ်ရေးထိုးသူတွေကတော့ကနေဒါ၊နော်ဝေး၊ဒိန်းမတ်၊ရုရှား၊ဖင်လန်၊ဆွီဒင်၊အိုင်စ်လန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတွေပါ။ပိုပြီးအသေးစိတ်ကြတဲ့သဘောတူညီချက်တစ်ခုအတွေ့ပုံစံအများပြားကိုနိုင်ငံခြားရေးဝန်ကြီးတွေစဉ်းစားဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲတာဝန်ရှိသူတို့ကပြောပါတယ်။ဒါပေမဲ့လည်းအစိုးရမှာတော့ပိုရိုးရှင်းပြီးအပြုသဘောဆောင်တဲ့တင်ညီတညွတ်တီအားလုံးသဘောပါတဲ့ထုတ်ပြန်ချက်ကိုသဘောတူခဲ့ကြတာပါ။ဒီလိုနဲ့ရုရှားတို့ကအာတိတ်ဒေသမှာအင်အားချက်တွေနေတာကိုတံပြန်မှုရွေချက်နဲ့အဲ့ဒီဒေသမှာအမေရိကန်စစ်ဖက်တီးရှိမှုကိုတိုးချဲ့သွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကပြောပြီးနောက်တက်မှာပဲဒီဆွေးနွေးပွဲပြီးဆုံးတာဖြစ်ပါတယ်။
ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲနဲ့ကြာတာရင်းနေကြရင်ဘာလင်မြို့တော်မှာတွေ့ဆုံမှုစီစဉ်ထားတာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပေးပြလိုက်ပါတယ်။ အရေးကြီးကိစ္စရပ်တွေကြောင့်ဆွေးနွေးပွဲကိုအစီအစဉ်ပြန်ဆွဲလိုက်ရတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပြီးတော့ဘာကြောင့်ဆိုတာကိုတော့အသေးစိတ်မပြောပါဘူး။ဝန်ကြီးပွန်ပီယိုဟာမကြိုက်ခင်မှာဘာလင်ကိုသွားပြီးတော့ဒီအရေးကြီးရဲ့စီဝေးပွဲတွေကိုတက်ဖို့မျှော်လင့်ထားတယ်လို့နိုင်ငံသားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားခဲ့တာပါ။ဝန်ကြီးပွန်ပီယိုရဲ့ခီးစဉ်ကိုပြောင်းလဲပြင်ဆင်လိုက်တာကနေစာသာပြင်းနေမှာဗီဒီနိုင်ငံကိုသွားဖို့နဲ့တောက်ကြနေမှာဂရင်းလန်ကိုသွားမယ့်အစီအစဉ်တွေအပြောင်းလဲရှိသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303လိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းဒိုမီတာ190 kHz 1905နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေအင်္ဂါညဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်အိန္ဒိယနိုင်ငံရှေ့ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနောက်တောင်ပိုင်းတို့ကိုပြီးခဲ့တဲ့တရင်ဘက်ကဖန်နီဆိုက်ကလုန်းမုန်တိုင်းဝင်တိုက်တာကြောင့်ပျက်စီးဆုံးရှုံးတာတွေရှိခဲ့တာကနေဒုက္ခသည်များများရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကသာအလားတူမုန်တိုင်းမျိုးဝင်တိုက်ရင်ဘာဖြစ်သွားနိုင်တယ်လဲဆိုတဲ့စိုးရိမ်ချက်တွေတိုးလာပါတယ်။ဒုက္ခသည်တွေရှိနေတဲ့ဒေသမှာဆိုက်ကလုန်းမုန်တိုင်းဘေးကနေခိုလုံဖို့နေရာအရေအတွက်အလုံးလောက်မရှိဘူးလို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR က Caucasus Bazaar မှာအခြေဆိုင်တဘာဝဘေးရန်လျှော့ချရေးဆိုင်ရာကျွမ်းကျင်သူက VOA ကိုပြောပါတယ်။ဖန်နီမုန်တိုင်းကြောင့်တည်ဆုံးသူဒါဇင်ပေါင်းများစွာရှိပြီးထောင်ပေါင်းများစွာအိုးအိမ်မဲ့ဖြစ်သွားပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံကတော့လူတသန်းကျော်ကိုရှေ့ပြောင်းပေးခဲ့ပြီးနောက်ထပ်လူအများပြားတည်ဆုံးမဲ့အရေးကိုရှောင်နိုင်ခဲ့တဲ့အတွက်ချီးကျူးခံရပါတယ်။2018ခုနှစ်ဩဂုတ်လကစပြီးရခိုင်ပြည်နယ်မှာလုပ်တဲ့စစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်9000ကျော်ရှိတယ်လို့ကုလသမဂ္ဂနဲ့ဒုက္ခသည်အရေးလုံနေတဲ့အဖွဲ့တွေကပြောထားပါတယ်။ဒုက္ခသည်တွေဟာလူတွေပြစ်ကျက်နေတဲ့စခန်းတွေထဲမှာနေနေကြရပြီးအဲ့ဒီစခန်းတွေဟာပုံတိုင်းတန်းရေကြီးတာနဲ့မြေပြိုတဲ့တန်းတွေကိုခံနိုင်တဲ့စခန်းတွေမဟုတ်ပါဘူး။မြန်မာဆွေရကတော့ရိုဟင်ညာဆိုတဲ့အသုံးနှုန်းကိုအတိအမှန်မပြုတ်ပါဘူး။ဒုက္ခသည်တွေကိုပြန်လက်ခံရေးနေဆက်မှာပြင်ဆင်ထားသလိုနှစ်နိုင်ငံညှိနှိုင်းပြီးပြန်လက်ခံမယ်လို့လည်းပြောထားပါဗျ။
အမေရိကန်နဲ့တရုတ်ကြားဒီသတင်းမှနောက်ပိုင်းမှာလုံမဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေကိုတက်ဖို့တရုတ်ကုန်သွယ်ရေးဆိုင်ရာထိတ်တန့်စိတ်ဆက်ညှိနှိုင်းရေးမှုအမေရိကန်ပြည်အောင်စုကိုသွားမယ်လို့တရုတ်နိုင်ငံကတီးပြီးပြောဆိုထားပါတယ်။ဆွေးနွေးပွဲလုပ်ငန်းစဉ်ဟာတိတ်ကြလွန်းနေလို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးတော့တရုတ်ကုန်ပစ္စည်းဒေါ်လာဘီလီယံပေါင်းများစွာအပေါ်မှာအခွင့်အရေးထက်ချမယ်လို့ချိန်ချောက်ထားပြီးတဲ့နောက်မှာပဲအခုလိုတီးပြီးထားတာပါ။သမ္မတရှီချင်းဖင်ရဲ့စီးပွားရေးဆိုင်ရာထိတ်တန့်အကြံပေးပုဂ္ဂိုလ်ဖြစ်သူဒုတိယသမ္မတလူဟေးဟာစာသာပင်နေ့မှာစတင်မဲ့နှစ်ရက်ကြာဆွေးနွေးပွဲအတွင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer စာဗန်ဒိုင်းဝန်ကြီး Steven Mnuchin တို့နဲ့တွေ့ဆုံမယ်လို့တရုတ်ကုသရေးဝန်ကြီးဌာနကဒီနေ့မှထုတ်ပြန်ထားပါတယ်။အခွင့်အရေးထက်ချမယ်လို့ Donald Trump က Twitter မှာတင်းကြီးနေတုန်းကရေးပြတဲ့နောက်မှာတော့ဒင်းလာနေမှာအာရှအစုရှယ်ယာဈေးကွက်နဲ့အမေရိကန်အနာဂတ်အစုရှယ်ယာဈေးနှုန်းတွေကျသွားပြီးတော့အမေရိကန်နဲ့တရုတ်ကြားနောက်လုံးမဲ့ကုန်သွယ်ရေးဆိုင်ရာစိစက်ညီနိုင်မှုတွေစီစဉ်နေတိုင်းပွဲတွေမရေမရာဖြစ်သွားပါတယ်။တရုတ်ကွန်ပျူစီရဲ့ပေါ်အခုံတိုးချတဲ့သူ့ရဲ့မူဝါဒဟာအမေရိကန်စီးပွားရေးတိုးတက်လာမှမှတစိမ့်တစ်ပိုင်းအကျိုးရှိတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ
်။မလ24ရက်နေ့ကကျင်းပတဲ့ထိုင်းနိုင်ငံရွေးကောက်ပွဲတွေမှာပြည်ပမှာရောက်နေတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝတ်နဲ့ဆက်ဆက်ရှိတဲ့ဖွေထိုင်းပါတီကမဲဆန္ဒနယ်မြေ136နေရာမှာနိုင်ရပြီးအများဆုံးအနိုင်ရတဲ့ပါတီဖြစ်တယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့တရားဝင်ကြေညာလိုက်ပါတယ်။စစ်တပ်ကကြောရနောက်ခံပေးထားတဲ့ဖလန်ပရာချရတ်ပါတီက68နေရာမှာအနိုင်ရပြီးဒုတိယလိုက်ပါတယ်။ယူကော့ဝဲကော်မရှင်ဟာရလတ်ထုတ်ပြန်မှုအချိန်ဆွဲထားတဲ့ရှုပ်ထွေးနေတဲ့ကနဦးမဲရလတ်တွေကိုထုတ်ပြန်ခဲ့ရဲဆိုပြီးအပြင်းထန်ဝေဖန်ခံထားရတယ်လို့စစ်တပ်ဘက်ကရိနေလို့လည်းဆွဆွဲခံခဲ့ရတာပါ။ထိုင်းအောက်လွတ်တော်မှာအမှတ်နေရာ900ရှိပြီး350ကိုလူထုဓာတ်ရိုက်မဲဆန္ဒနဲ့ယူကော့တင်မြှောက်တာဖြစ်ပါတယ်။အဲ့ဒီအထက်က349နေရာကိုကော်မရှင်ကအတည်ပြုထားပြီးပါပြီ။ကျန်တဲ့အမှတ်နေရာ150ကိုတော့ရှုပ်ထွေးတဲ့နီလန်းနဲ့တွက်ချက်ပြီးတနိုင်ငံလုံးမှာပါတီတစ်ခုစီကအနိုင်ရတဲ့စုစုပေါင်းမဲအစီအတွက်အလိုက်အချိုးကျခွဲပေးမှာပါ။အဲ့ဒီအမှတ်နေရာတွေကိုဂျာတာပတိနဲ့နောက်ဆုံးထားပြီးယူကော့ဘွဲကော်မရှင်ကခွဲဝေသတ်မှတ်ပေးရမှာဖြစ်ပါတယ်။ဘယ်လိုတွက်ချက်ခွဲဝေမလဲဆိုတာကိုကော်မရှင်ကမပြောတဲ့အတွက်ပါတီတွေအနေနဲ့အောက်လွှတ်တော်မှာအမှတ်နေရာဘယ်နှနေရာစီရမယ်ဆိုတာကိုအတိအကျတွက်ဖို့မလွယ်ပါဘူး။
မလေးရှားနိုင်ငံ 1MDB ရင်းနှီးမြှုပ်နှံမှုကုမ္ပဏီစီကနေတရားမဝင်ရယူထားတဲ့ဒေါ်လာဘီလီယံရာပေါင်းများစွာကိုအမေရိကန်ဆွေရကစပြီးတော့ပြန်လွှဲပေးနေပြီလို့မလေးရှားနိုင်ငံကပြောပါတယ်။ခုချိန်ထိဆိုရင်ဒေါ်လာ58သန်းပြန်ရထားပြီလို့မလေးရှားရှေ့နေချုပ်တော်မီတောမက်စ်ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။အမေရိကန်တရားရေးဌာနနဲ့ Red Granite Pictures ရုပ်ရှင်ကုမ္ပဏီတို့ကြားညှိနှိုင်းသဘောတူညီချက်ရဲ့တစိမ့်တစ်ပိုင်းအဖြစ်အဲ့ဒီငွေတွေကိုပြန်လွှဲပေးထားတာပါ။ဒီရုပ်ရှင်ကုမ္ပဏီကိုမလေးရှားဝန်ကြီးချုပ်နာဇစ်ရာဂျက်ရဲ့ဇနီးဘက်ကပါလာတဲ့တားဖြစ်သူရီဇာအာဇီစ်ကပူးတွဲတည်ထောင်ထားတာပါ ဝန်ကြီးချုပ်နာဂျီရာဇာဟာ 1MDB ကုမ္ပဏီကိုထူထောင်ခဲ့သူဖြစ်ပြီးတော့အလွဲသုံးစားလုံးဝဆိုင်ရာဆွဲချက်အမြောက်အများနဲ့ရင်ဆိုင်နေရပါတယ်။ 1MDB ကုမ္ပဏီစီကနေခိုးယူထားတဲ့ငွေတွေကို Red Granite Pictures ရုပ်ရှင်ကုမ္ပဏီကိုပေးခဲ့တယ်လို့တရားစွဲဆိုချက်တစ်ခုမှာဆွဆွဲထားတာပါ။နှစ်ဖက်အကြားစစ်စစ်ညီတိုင်းပြီးတဲ့နောက်မှာတော့ဒေါ်လာတန်း60ပြန်ပေးဖို့ပြည်လည်မှုရခဲ့ပြီးတော့အဲ့ဒီကဒေါ်လာ3တန်းကိုတော့စုံစမ်းစစ်ဆေးမှုကုန်ကျစရိတ်အဖြစ်အမေရိကန်ကယူလိုက်တယ်လို့မလေးရှားရှေ့နေချုပ်တောမက်စ်ကပြောပါတယ်။ Red Granite Pictures ရုပ်ရှင်ကုမ္ပဏီဟာ2013ခုနှစ်ကနာမည်ကျော်ဟောလိဝုဒ်မင်းသား Leonardo DiCaprio ပါဝင်သရုပ်ဆောင်ခဲ့တဲ့ The Wolf of Wall Street ရုပ်ရှင်ကိုထုတ်လုပ်ခဲ့တဲ့ကုမ္ပဏီလည်းဖြစ်ပါတယ်။
ကဘာကြီးအနေနဲ့ရေးယူလှုပ်ဆောင်မှုမရှိဘူးဆိုရင်ဥရုယာတီပြောင်းလဲမှုကကဘာကြီးပေါ်အင်မတန်ဆိုးရွားစွာထိခိုက်လိမ့်မယ်လို့ကုလသမဂ္ဂတွင်မှုကြောင့်အန်တိုနီယိုဂူဒရက်စ်ကသတိပေးလိုက်ပါတယ်။မြမောက်ကာလမှာရေးပါဆုံးကိစ္စကဥရုယာတီပြောင်းလဲမှုဖြစ်တယ်လို့လည်းမစ္စတာဂူဒရက်စ်ကပြောပါတယ်။ဥရုယာတီပြောင်းလဲအောင်အာဖရိကတိုက်ကလုပ်တော်မဟုတ်ပေမဲ့ဥရုယာတီပြောင်းလဲမှုရဲ့ဆိုးရွားတဲ့အကျိုးသက်ရောက်မှုကိုအဆိုးဆုံးခံရတဲ့ဒေသတွေမှာအာဖရိကတိုက်လည်းပါဝင်နေကြောင်းမိုဇမ်ဘစ်ဇင်ဘာဝေနဲ့မလာဝီတို့မှာမုန်တိုင်းကျခဲ့တာမျိုးနဲ့ဆာဟဲလိုဒေသမှာတော့မိုးခေါင်တော်ကိုကြုံရတဲ့အကြောင်းမစ္စတာဂူဒရက်စ်ကထောက်ပြပါတယ်။ဥရုယာတီပြောင်းလဲမှုကိုဖြေရှင်းဖို့မလုပ်ဆောင်ဘူးဆိုရင်ပေါက်သုံးရင်နဲ့စံတဲ့ရေကပြက်လက်မှုရေကြီးမှုနဲ့တခြားသဘာဝဘေးရန်တွေကြုံရနိုင်ကြောင်းကုလသမဂ္ဂကမကြာသေးခင်ကထုတ်ပြန်တဲ့စင်ကာစာမှာဖော်ပြထားပါတယ်။တပိုင်းတလျှောက်သဘာဝပတ်ဝန်းကျင်ပျက်စီးမှုအများဆုံးအခြေအနေကိုကြုံနေရတာဖြစ်ပြီးအပင်နဲ့သဘာဝမျိုးစိတ်တသန်းကျော်မျိုးတုံးမဲ့အရေးနဲ့ကြုံနေရကြောင်းအဲ့ဒီစင်ကာစာမှာဖော်ပြထားပါတယ်။အစိုးရအဆုံးအခြေအနေကိုရှောင်ရှားနိုင်အောင်အစားအစာနဲ့စွန့်ရင်ထိုးမှုပုံစံကိုပြောင်းလဲဖို့နဲ့စုံပြပစ္စည်းစနစ်ကိုပြောင်းလဲဖို့သိပ္ပံပညာရှင်တွေကအကြံပြုထားပါဗျ။သီရိလင်္ကာနိုင်ငံမှာအီစတာတနင်္ဂနွေနေ့ကဘုံခွဲတိုက်ခတ်မှုရဲ့လက်သေးတွေအားလုံးကိုတုံ့တင်ပြီးပြီးဒါမှမဟုတ်ဖမ်းဆီးထားပြီးပြီလို့သီရိလင်္ကာရဲတပ်ဖွဲ့အရာရဲချုပ်ကပြောလိုက်ပါတယ်။ဘုံခွဲမှုနဲ့ဆက်ဆက်ပြီးတရားရှိသူအားလုံးဟာဘယ်သူတွေဆိုတာကိုအချိန်တိုအတွင်းမှာပဲသိအောင်လုပ်နိုင်ခဲ့တယ်လို့ယာယီရဲချုပ် CD ဝီခရမန္တနီကပြောထားတာကိုမကြသေးခင်ကပဲထုတ်ပြန်တာပါ။ခရီးရန်ဖျားကြောင့်တွင်ဟော်ဒိုရီမှာအီစတာတနင်္ဂနွေနေ့ကဘုံဖောက်ခွဲမှု၈ခုအတွင်းလူ160ထက်မနည်းသေဆုံးပြီး400ကျော်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ
။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအီတန်စင်တို့ပြောပြပေးသွားကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးနိုင်ငံတော်သမ္မတရဲ့တတိယအကြိမ်မြောက်လွန်ငင်းသက်သာခွင့်နဲ့သက်ဆိုင်တဲ့သတင်းတော်တွေဆက်တိုက်ထုတ်လွှင့်ပေးသွားမှာပါရှင်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတောက်2ယောက်ဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ဟာဒီကနေ့ပဲနိုင်ငံတော်သမ္မတရဲ့လွန်ငင်းသက်သာခွင့်နဲ့လွတ်မြောက်လာကြပါပြီ။ဒီကနေ့လွတ်မြောက်လာတဲ့အကျဉ်းသား6000ကျော်ထဲမှာတခြားနိုင်ငံရေးအကျဉ်းသားတချို့လည်းပါဝင်ခဲ့ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးအခုလိုပြန်လွတ်လာတဲ့အပေါ်မှာတော့အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုကိုဇော်ဝင်းဆိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ကံပြင်းနယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေဘက်ကအလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့စ조사ရင်း2019ခုနှစ်ဒီဇင်ဘာလကဖမ်းဆီးခံခဲ့ရပြီးနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဒီကနေ့ပြန်လွတ်မြောက်လာကြတာပါ။သူတို့လွတ်မြောက်ရေးအတွက်ပြည်တွင်းရောပြည်ပကပါဝိုင်းဝန်း조사ပေးခဲ့ကြသူတွေကိုကျေးဇူးတင်ကြောင်းအချင်းထောင်ကပြန်လွတ်မြောက်လာချိန်မှာကိုဝါလုံးကသတင်းတော်တွေကိုပြောကြားခဲ့ပါတယ်
။ပြောကြည့်နာကျွန်တော်အရင်ပြောပါတယ
် Okay
ခဏလေးဝင်းဝင်းဒီဆောင်ထဲမှာရှိနေတဲ့အချိန်မှာဒီချဲကနေပြီးတော့ကုညီပေးကြရတဲ့ကျွန်တော်မိတ်ဆွေတွေရော
ဘက်က
ကျွန်တော်လွတ်မြောက်ရေးအတွက်ဝိုင်းဝန်းပြီးတော့ထောက်ခံအားပေးကြတဲ့
ကျွန်တော်တို့လောက်ကနေမြေတော
်လွတ်ဖို့ကိုင်းဘက်ကဒီငွေချင်းတွေအားလုံးဘာလုံးမှရှိတဲ့ကျွန်တော်တို့ပေါ်မှာဟိုဒီနာတက်ခဲ့ကြတဲ့လူတွေအားလုံးပေါ်မှာကျွန်တော်ကျေးဇူးတင်တယ်လို့ကျွန်တော်ပြောချင်ပါတယ
်သူတို့ရဲ့မိခင်သတင်းဌာနဖြစ်တဲ့ writer သတင်းဌာနက editor ချုပ်Steve Adler ကလည်းသူတို့နှစ်ဦးပြန်လည်လွတ်မြောက်လာတဲ့အတွက်အလွန်ဝမ်းသာရာကြောင်းပြောပါတယ
် We are enormously pleased that Myanmar has released our courageous reporters Wa Lone and Cho So U since their arrest
တတိပြောင်းလာတဲ့ကျွန်တော်တို့ရဲ့သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးပြန်လည်လွတ်မြောက်လာတဲ့အတွက်ကျွန်တော်တို့အလွန်အမင်းဝမ်းသာအားရဖြစ်မိပါတယ်ဖမ်းဆီးခံခဲ့ရတဲ့လွန်ခဲ့တဲ့ရက်ပေါင်း950ဒီရဲ့ကြာကာလအတွင်းသူတို့ဟာကမ္ဘာတဝန်းသတင်းမီဒီယာလွတ်လပ်ခွင့်တွေအတွက်အရေးပါတဲ့သင်္ကေတတစ်ခုဖြစ်လာခဲ့ပါတယ်သူတို့ပြန်လွတ်လာတာကိုကျွန်တော်တို့ကြိုဆိုပါတယ
်။သူတို့နှစ်ဦးအခုလိုပြန်လည်လွတ်မြောက်လာတဲ့အတွက် EU ဥရောပသမဂ္ဂကလည်းကြိုဆိုကြောင်း EU နိုင်ငံခြားမူဝါဒရေးရာနဲ့လူမျိုးရေးဆိုင်ရာအကြီးအကဲရဲ့ပြောခွင့်ရမာယာကိုချန်းချစ်ကပြောပါတယ
်။ The European Union has followed the case of the journalist Valone and Kiasso.
ကိုဝါလုံးနဲ့ကိုကျော်စိုးရုနှစ်ဦးရဲ့အင်မတန်ခက်ခဲလာတဲ့ခီးစဉ်အစကနဦးကလေးကဥရောပသမဂ္ဂကလေးလာစောင့်ကြည့်နေခဲ့တာပါ။ ဒါကြောင့်လွန်ခဲ့တဲ့နှစ်ပေါင်း100နီးပါးလောက်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေချိုးဖောက်မှုနဲ့ဖမ်းဆီးထောင်ချခံထားတဲ့ Riders တရင်ထောင်တို့ဟာသမရရဲ့လူငင်ချမ်းသာခွင့်နဲ့ပြန်လွတ်လာတာကိုကြားသိရတဲ့အတွက်ကျမတို့အလွန်ဝမ်းသာပါတယ်။လွတ်မြောက်လာပြီဖြစ်တဲ့သူတို့ဟာမိသားစုနဲ့ပြန်လည်အတူနေထိုင်ခွင့်ရပြီးသူတို့ရဲ့အရေးပါတဲ့လုပ်ငန်းတွေကိုပြန်လုပ်နိုင်ကြတော့မှာဖြစ်ပါတယ်
။ဒါပြင်သတင်းမီဒီယာလွတ်လပ်ခွင့်ရှိရေးအတွက် EU အနေနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့လည်းမာယာကိုချမ်းချစ်ကပြောပါတယ
်။ The European Union will continue to stand up for media freedom and pluralism as a sense
of the one democracy စနစ်ရှင်သန်ထွန်းကားရေးအတွက်မရှိမဖြစ်လိုအပ်တဲ့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ဗဟုဝါဒတရှိရေးတို့ကိုဥရောပသမဂ္ဂအနေနဲ့ဆက်လက်ကြိုးပမ်းဆောင်ရွက်သွားမှာပါ။ဒါကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီထွန်းကားရေးပံ့ပိုးပေးရင် EU အနေနဲ့မြန်မာအစိုးရနဲ့ဆက်လက်လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ
်။ Writer သတင်းတောင်နှစ်ဦးအခုလိုပြန်လည်လွတ်မြောက်လာတဲ့အပေါ်ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းကြိုးဆိုကြောင်းတန်ယုံပြောခွင့်ရAriani Mandarin ကပြောပါတယ
် The US Embassy welcomes the release of reporters Walone and Chasa U today. We are glad
to know ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့လွတ်မြောက်လာခြင်းအတွက် American တပ်ရုံးကကြိုဆိုပါတယ်။သူတို့မိသားစုများထံပြန်သွားနိုင်ပြီဖြစ်တဲ့အတွက်လည်းကျမတို့အနေနဲ့ဝမ်းမြောက်ရပါတယ
် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကလည်းကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့နှစ်ဦးပြန်လွတ်လာတာကိုကြိုဆိုကြောင်းနဲ့သူတို့ပြန်လွတ်လာခြင်းဟာနိုင်ငံတကာရဲ့ဖိအားပေးမှုတွေကြောင့်ဖြစ်တယ်လို့ HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
် These two Reuters journalists benefited from international attention at the highest levels and part of that was
ဒီရိုက်တာတွေကနှုတ်ကနိုင်ငံတကာရဲ့အာရုံစိုက်မှုကိုအမြင့်ဆုံးရခဲ့ကြတာပါသူတို့နှုတ်ရဲ့အမှုဟာမြန်မာနိုင်ငံရဲ့သတင်းလက်ခွင့်တစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်ဆိုတဲ့အမြင်မျိုးနိုင်ငံတကာကကောင်းဆောင်တွေယူဆလာအောင်ရိုက်တာသတင်းဌာနကစွန့်ဆောင်နိုင်ခဲ့တာကြောင့်လည်းပါပါတယ်စစ်တပ်အကြောင်း NLD အစိုးရအကြောင်းရေးသားကြလို့ဖမ်းဆီးခံရတဲ့တခြားသတင်းတောက်တွေအတွက်ကျွန်တော်တို့ကစိုးရိမ်တာပါဒီလိုဖမ်းဆီးတာမှန်မှန်ပါဦးဒီမှုတွေပြန်ရုပ်သိမ်းရေးအတွက်လည်းကျွန်တော်တို့ဆက်လက်ဖိအားပေးနေဖို့လိုပါတယ်အဆုံးသတ်မှာတော့ပုံမှန်66ကကြီးနဲ့905တို့လိုအခြေခံခွင့်ရေးတွေကိုချုပ်ပေါက်ခွင့်ပေးထားတဲ့ဥပဒေတွေကို NLD အစိုးရကဖျက်သိမ်းတင်ပါတယ
်သူတို့နှစ်ဦးရဲ့ဖြစ်စဉ်ဟာမြန်မာနိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေကြောင်းလဲPhil Robertson ကပြောပါတယ် Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးပြန်လွတ်မြောက်လာတဲ့အတွက်ဝမ်းမြောက်ကြိုဆိုကြောင်းမြန်မာနိုင်ငံဆိုင်ရာပြည်ထောင်စုတမ်းအမကြီးကလည်းကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးစုံစမ်းရေးမှူးရန်ဟီလီကတော့သူတို့ကိုအစကတည်းကမဖမ်းဆီးသင့်ကြောင်းပြောကြားလိုက်ပြီး Amnesty International နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့ကြီးကတော့ကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးသင့်ကြောင်းပြောပါတယ်နိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာကွင်းနဲ့ပြန်လွတ်လာကြတဲ့အထက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးနဲ့နိုင်ငံရေးအကျဉ်းသား20ကျော်အပါအဝင်အကျဉ်းသားစုစုပေါင်း6520ဦးပါဝင်ပါတယ်။ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့နှစ်ဦးဟာရဲတပ်ဖွဲ့ဝင်တွေနဲ့ချင်းဆိုထားတဲ့နေရာကိုတွားရောက်တွေ့ဆုံပြီးအပြန်ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစည်းအကမ်းစာတွေလက်ဝဲတွေ့ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ရန်ကုန်မြို့ထောက်ကျန်နယ်မြေရဲစခန်းမှာ2019ခုနှစ်ဒီဇင်ဘာ12ရက်နေ့ညကဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။သူတို့ကိုအကြိမ်ကြိမ်ရုံးထုတ်စစ်ဆေးပြီးတဲ့နောက်မနေ့ဇူလိုင်လ9ရက်နေ့ကနိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေနဲ့ရန်ကုန်မြို့ပိုင်းခရိုင်တရားရုံးကထောင်ဒဏ်9နှစ်စီချမှတ်အပြစ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်စူးစီးတင်ပြခဲ့တာပါရှင်။နိုင်ငံတော်သမ္မတရဲ့လွတ်ငြိမ်းသက်သာခွင့်အမိန့်နဲ့အကျဉ်းသားပေါင်း6500ကျော်ကိုပြန်လွှတ်ပေးလိုက်တဲ့အထက်မှာတော့နိုင်ငံရေးအကျဉ်းသားအယောက်20ထက်မနည်းပါဝင်တဲ့အကြောင်းနိုင်ငံရေးအကျဉ်းသားအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်ရိုက်တာသတင်းတောက်နှစ်ဦးအပါအဝင်ဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်လာပေမဲ့နောက်ထပ်လွတ်ပေးသင့်သူတွေကြံနေသေးတယ်ဆိုတာကိုလည်းသူတို့ကပြောနေကြတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပါမယ်ရှင
်ဟုတ်ပါတယ်သမရဦးဝင်းမြင့်ရဲ့လူငယ်တတခွေအမိန့်နဲ့နိုင်ငံတော်ဝန်ကအကျဉ်းတော်တွေကနေတတိယကြိမ်မြောက်ပြန်လွှတ်ပေးလိုက်တဲ့အကျဉ်းသားပေါင်း6520ထဲမှာတော့နိုင်ငံရေးအကျဉ်းသားတချို့လည်းပါဝင်ခဲ့ပါတယ်။ဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတွေကလွတ်မြောက်လာသူတွေထဲမှာတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ဖျက်မှုနဲ့ထောင်ဒဏ်9နှစ်ကြာခံနေရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦး ABSDF မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးကတပ်ဖွဲ့ဝင်2ဦးလည်းပါဝင်ခဲ့ကြောင်း AAPPB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းတွဲဖက်အတွေ့အမှုကိုဘူကြီးကပြောပြပါတယ်
ကျွန်တော်တို့စရင်ရတော့နိုင်ငံရေးအကျဉ်းသားအကြောင်း20ရဲ့လွတ်မြောက်လာပြီးတော့ကျွန်တော်သိရပါတယ်ဆိုတော့အဲ့မှာတောင်ကြီးထောင်ကပါတယ်မန္တလေးထောင်ပါတယ်နောက်ခက်အော်ဆန်လူငယ်တင်တန်းကြောင်ကတစ်ယောက်ပါတယ်အင်းစိတ်ထောင်ကနှစ်ယောက်ပါတယ်ဆိုတော့စက်ကွန်တင်းနှစ်နဲ့ပါတယ်ဥပမာမွန်ကြီးထောင်ကနှစ်ယောက်ဆိုစက်ကွန်တင်းစက်ကွန်နှစ်ပေါ့မတရားသိနဲ့ဟိုဆက်သွယ်မှုပေါ့မန္တလေးထောင်ကလွတ်လာတဲ့၄ယောက်ဆိုလို့ရှိရင်တော့ဒါ905ခောက်ကိုနဲ့တစ်နှစ်နဲ့6လထောင်ချက်ကနေလာရှိတယ်တောင်ကြီးထောင်က7ယောက်ကတော့လက်နက်မှုတွေပါပါတယ်ထောင်ချပြီးတော့က24ယောက်ကျင်တယ်အမှုထောင်ထဲကနေပြီးအမှုကြီးဆိုင်ကြီးကတော့90ရှိတယ် ထောင်အပြင်ကနေပြီးတော့အမှုရင်ဆက်နေတာ193ယောက်ရှိပါတယ
်။ပြန်လွတ်လာဖို့မျှော်လင့်နေသူတွေထဲမှာတော့နိုင်ငံတော်ပုံကံမှုအကြီးညိုပြက်စီမှုပုံမှန်တွေနဲ့ထောင်တန်းအနည်း20စီကြခံနေရတယ်။ရခိုင်နိုင်ငံရေးကောင်းဆောင်ဒေါက်တာအေးမောင်နဲ့စာရေးဆရာဝီဟင်အောင်တို့လည်းပါဝင်ပါတယ်။စာရေးဆရာဝီဟင်အောင်ရဲ့အကျိုးဆောင်ရှင်နေလည်းဖြစ်ရခိုင်မျိုးသားပါတီ AMP ရဲ့ဒုခရဒေါ်အေးနုစိန်ကတော့သူတို့နှစ်ဦးပြန်လွတ်လာဖို့မိသားစုကမျှော်လင့်ထားတယ်လို့ပြောပါတယ်။
ဘူးဒီအပြင်တော့ဆက်မလာသေးဘူးဒီရအချီပေါ်တော့မိုးရှုပ်တဲ့အချီပေါ်တခါတလေအကြောင်းကြောင့်ကြောင့်အနေသားတွေမှာလည်းမိုးချုပ်ပြီးမှလွတ်တာတွေရှိပါတယ်။ဟောအိမ်ကိုကားနဲ့လိုက်ဖို့တာတို့ဘာလို့ပေါ့နော်။ဒီမှာလေရှိနေ38ခုအတွေ့အကြုံမှာတော့အကြောင်းကြောင့်ကြောင့်လွတ်တယ်လွတ်တဲ့အချိန်တွေဟာအကွဲအလွဲတော့ရှိပါတယ်။ဟိုကားနဲ့ဖက်ကကျွန်တော်တို့မျက်နှာစိတ်ကြီးကြီးနဲ့ကျွန်တော်တို့မျက်နှာရှဲပါပဲလို့
အရေးအစိုးရလက်ထက်တုန်းကတော့လူငယ်ချမ်းသာခွင့်တွေမှာပြစ်မှုကြွေးကြံချွင်းချက်တွေနဲ့ပြတ်လွတ်ပေးလို့ရှိပေမဲ့သမရဦးဝင်းမြင့်လက်ထက်မှာတော့အကျဉ်းသားတွေကိုကန့်သက်ချက်မရှိဘဲပြတ်လွတ်ပေးနေတာဟာကြိုးစိုးစရာလုပ်ရက်ဖြစ်ကြောင်းလဲလူခွေရှင်နေကြီးဦးသိန်းသက်ဦးကသုံးသပ်ပါတယ
်။နံပါတ်၁ကတော့တိုက်တန်တယ်လဲကြိုးစိုးတယ်ဒီကျယ်တယ်တော့ရနေကုန်မယ်လို့ကျွန်တော်ပြောချင်တယ်။သမရအကျဉ်းသားချက်အရာရှင်းပါ401အရာလေနော်သူကစီကန်းချက်မထားဘဲနဲ့ဆို401သူကြာထန်းထတာဒီမှုတစုံတရာအတွက်တဦးတယောက်ဟာပြည်ထောင်ချမှတ်ပြီးဒီခါနိုင်ငံတော်သမရသည်ဒီဒီခါလို့ဆိုစီကံကြမထားပဲဖြစ်စီဆိုတော့သူရှိနေသမရဆိုတော့ဒီလောက်တော့ပါနေပါတယ်။ဟောဒါတွေကဒီလူကြီးကအပြည့်အပြတ်ထွက်တာဒီလူကြီးကနောက်ပါသူ့ပြည်မှုကြွေးကြမှာမရှိဘူး။သမရကြီးဝင်းနေတာသူကိုယ်တိုင်နိုင်ငံအကျဉ်းသားပဲ။ညာသူကိုယ်တိုင်ဗတရားအမှုစင်ထောင်ချအပြည့်မရှိဖြစ်ကြဒုက္ခငဲရတာသူသိနေတာပဲ။အဲဒါတော့သူကိုယ်စင်စာပါပဲ။အဲ့တော့ဖြစ်တဲ့ကိစ္စမှာကျွန်တော်ပြန်ကြည့်မယ်ဆိုရင်အခုတွတ်နေတာတွေကမဟုတ်ဘူး။ဝီ15လို့တဲ့16လို့တဲ့အဲ့လိုမလို့မဖြစ်လို့လဲတော့ပါလေရှိတယ်။နောက်ထောင်ရတဲ့အထောင်တွေလည်းအတင်းကျပ်ကျပ်နေတာပဲ။ကျပ်တဲ့အခါကျတော့အဲ့ဒီစုဖို့တူအပ်တယ်။ပြတ်ပြီးပါအောင်ကျန်တဲ့လူတွေအများကြီးကျန်ပါသေးတယ်။
ABB တွဲဘက်အတွေ့အမှုကိုဘိုကြီးကတော့သမရရဲ့ပြစ်ဒဏ်လူငယ်ချမ်းသာခွင့်နဲ့နိုင်ငံရေးကျင်းသားတချို့ပြတ်လွတ်ပေးလိုက်တဲ့အပေါ်မှာကြိုးဆိုပေမဲ့လို့နောက်ထပ်လွတ်ပေးဖို့ကြံနေသေးတဲ့နိုင်ငံရေးကျင်းသားတွေကြံနေသေးတယ်လို့လည်းပြောပါတယ်
။ထောင်တွေကနေပြီးတော့အပုတ်ရင်ဆိုင်နေတာကအယောက်90ရှိပါတယ်။ဒီတော့ကျတော့ထောင်အပြင်ကနေအပုတ်ရင်ဆိုင်နေတာတရား90တောင်ရှိတယ်။ဒီလူတွေကိုပဲထည့်စင်စားပေးဖို့လိုတယ်တကယ်တမ်းအမျိုးသားပြည်နယ်စစ်မှေးရေးနဲ့ငြိမ်းချမ်းရေးကိုအထောက်အကူပြုဖို့ဆိုလို့ရှိရင်တော့ဒီအဖွဲ့အစည်းဆက်မတရားသိမ်းတဲ့ဆက်သွယ်တဲ့သူတန်တရားနဲ့အဖွဲ့ကဏ္ဍရတဲ့ဒီတိုင်းရင်းသားတွေကိုလည်းလွတ်ပေးခြင်းနဲ့အဲ့လိုပဲဒီဒေါက်တာအေးမောင်တို့ဘာလို့ကိုလည်းလွတ်ပေးခြင်းတော်ရှိပါတယ်အဲ့တော့မှပဲဟိုလည်းအမျိုးသားပြည်နယ်စစ်မှေးရေးနဲ့ငြိမ်းချမ်းရေးကိုအထောက်အကူပြုပါပါ
မြန်မာနှစ်တကူကာလမှာပြည်သူလူထုအေဂျင်စီဘူးလူသားချင်းစာနာမှုကိုထောက်ထားအလေးထားသောအဖြစ်နိုင်ငံတော်သမ္မတရဲ့လူငယ်သက်သာခွင့်နဲ့မြန်မာနိုင်ငံတဝန်းအကျဉ်းတော်အကျဉ်းစခန်းတွေကနေပြီးခဲ့တဲ့ဧပြီလ18ရက်နေ့ကအကျဉ်းသား9500ကျော်ကိုပထမအကြိမ်လွှတ်ပေးလိုက်တယ်လို့ဒုတိယအကြိမ်မြောက်ဧပြီလ26ရက်နေ့မှာတော့အကျဉ်းသား9000ကျော်လွှတ်ပေးခဲ့ပါတယ်ဒီတတိယအကြိမ်မြောက်မေလ9ရက်နေ့မှာတော့အကျဉ်းသား6500ကျော်ကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်ရှင်
မိခင်ဆိုတာလူတိုင်းဥထိပ်ထားတဲ့ပုံကိုဖြစ်ပါလေ။အဲ့လိုမြင့်မြတ်တဲ့မိခင်တွေကိုအထိမ့်မှတ်ထားပြီးတော့ကွန်ပျူတာတွေကလည်းဘာသာပေါင်းစုံ၊ညီကြည့်မှုပေါင်းစုံတိုင်းမှာတွေ့ရတာပါ။နာမည်မေလာ12ရက်နေ့ဒိန်းတွေနေကတော့အမေရိကန်တရားစုမှာမိခင်မြတ်တာကိုအထူးအောက်မေ့ကွန်ပျူတဲ့မိခင်များနေဖြစ်ပါလေ။အဲ့ဒီမိခင်များနေမှာ VW တီးချစ်ပရိသတ်တွေအနေနဲ့ကိုယ့်ရဲ့ယေရှုရှင်မွေးသမီးခင်တွေကိုအမတ်တရားစကားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ယေရှုကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင်တော့ VW ကိုစာလေးတွေရေးပို့လိုက်ပါနော် VW မြန်မာပိုင်း Facebook စာမျက်နှာကို Messenger အသုံးပြုပြီးတော့လည်းပို့လို့ရပါတယ် email နဲ့ပို့ခြင်းနဲ့ဆိုရင်လည်း email လိပ်စာက bamis@viewnews.com ဖြစ်ပါတယ်လာမယ့်မေလ12ရက်ဒင်းဝင်နေ့မိခင်များနေ့မှာ VW ညပိုင်းကုနာရီကနေ10နာရီစီစဉ်မှာနှာစင်ကြမှာဖြစ်ပါတယ်ကျေးဇူးတင်ပါတယ်ရှင
်မေမေလုံသားရဲ့ကြပြစွန်တီမေပိဆတ်တင်
ဖီယိုရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။ပို့တော့အောင်စံခြေရုပ်ထုရွှေပြောင်းရည်နဲ့ပတ်သက်လို့ဒီကနေ့ကရပြည်နယ်လွိုက်ကော်မြို့မှာ၄ဖွင့်ဆိုင်တွေ့ဆုံဆွေးနွေးကြရမှာသဘောတူညီချက်နှစ်ချက်ရခဲ့ပြီးရုပ်ထုရွှေပြောင်းရည်အတွက်ညှိနှိုင်းကော်မတီတရဖွဲ့စည်းနိုင်ခဲ့ပါတယ်။ဒီလိုသဘောတူညီချက်ရရှိခဲ့တဲ့ပေါ်မှာဆွေးနွေးပွဲပထမဆင့်အနေနဲ့အောင်မြင်မှုရရှိကြောင်းကိုလည်းကရင်နီလူငယ်များအင်အားစုကသုံးသပ်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကရားပြည်နယ်လွိုင်ကော်မြို့မှာစိုက်ထူထားတဲ့ဗိုလ်ချုပ်အောင်ဆန်းရုပ်ထုပြောင်းရွှေ့ရေးနဲ့ပတ်သက်ပြီးကရားပြည်နယ်အစိုးရ KNY ပြည်လူငယ်များအင်အားစုအမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းချမ်းရေးဗဟိုဌာန NRPC နဲ့ KNY အမျိုးသားတိုးတက်ရေးပါတီ KNPP ကကိုယ်စားလှယ်ပါဝင်တဲ့လေးပွင့်ဆိုင်ဆွေးနွေးပွဲကိုလွိုင်ကော်မြို့ကင်းနီးယားဟိုတယ်မှာဒီကနေ့မနက်ကစတင်ကျင်းပခဲ့ပါတယ်စီဝေးပထမပိုင်းပြီးဆုံးပြီးတဲ့နောက်မှာ NRPC ကိုယ်စားလှယ်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကဆက်လက်ပါဝင်တာမရှိခဲ့တဲ့နောက် KNPP ဒုဥက္ကဋ္ဌခူးဦးရေကပါအစည်းအဝေးကထွက်ခွာခဲ့ပြီးကြားပြည်နယ်အစိုးရနဲ့ KNY ပြည်လူငယ်များအင်အားစုတို့ပဲဆက်လက်ဆွေးနွေးခဲ့ပါတယ်ဆွေးနွေးပွဲမှာနှစ်ဖက်အကြိမ်နဲ့တင်းတင်းမာမာဆွေးနွေးခဲ့ပေမဲ့နောက်ဆုံးမှာသဘောတူညီချက်တွေရရှိခဲ့ကြောင်း KNY ပြည်လူငယ်များအင်အားစုရဲ့ပြောရေးဆိုခွင့်ရှိသူခွန်တောမတ်ကပြောပါတယ
်ဒီနေ့ကတော့ကျွန်တော်တို့ဘူချုပ်ကြီးရုပ်ချွေပြောင်းရေးတိစံနဲ့ပတ်သက်ပြီးတော့ညနိုင်ရေးကော်မတီညနိုင်ပေါ်ဆောင်ရေးကော်မတီတရတော့ကျွန်တော်တို့ဖွဲ့လိုက်နိုင်ပါတယ်ဗျဟုတ်နံပါတ်၁ချက်ဖြစ်ပါတယ်နံပါတ်၁ချက်ကပြလဲဆိုတော့ကျွန်တော်တို့ဒီစစ်တောင်းရင်ကိစ္စနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့ဒီတလအတွင်းမှာကျွန်တော်တို့နှစ်ကြိမ်ထပ်ပြီးသူ့ဆောင်ညနေကြမှာဖြစ်တယ်ဆိုတော့ဘောတူညီချက်နှစ်ခုတော့ကျွန်တော်တို့ထွက်ပါတယ်ဗ
ျဆွေးနွေးပွဲမှာကြားပြည်နယ်အစိုးရကိုယ်စားလှယ်အဖွဲ့ကိုပြည်နယ်ဝန်ကြီးချုပ်အယ်ဖောင်ရှိုကဥဆောင်တက်ရောက်ဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာရုပ်တုပြောင်းရွှေ့ရေးနဲ့ပတ်သက်ပြီးနှစ်ဖက်သဘောတူညီတဲ့လမ်းကြောင်းတစ်ခုစတင်တွေ့ရှိတာကြောင့်အောင်မြင်တဲ့ဆွေးနွေးပွဲအဖြစ်သုံးသပ်ကြောင်းလဲခွန်တော်မတ်ကဆက်ပြောပါတယ်
သဘောတူနိုင်လမ်းကြောင်းစတွေ့တယ်ဆိုတဲ့ပုံစံမျိုးပဲဖြစ်ပါတယ်သဘောတူလိုက်တယ်ဆိုတဲ့ဟာမျိုးတော့ဝင်ကြီးထုတ်ဖက်ကဘယ်လိုဖြစ်လဲဆိုတော့သူအထိန်နဲ့ယူချင်သေးတယ်ဒီထောက်ခံတဲ့အုပ်စုလက်ရှိနေသေးတော့အဲထောက်ခံတဲ့အုပ်စုတွေလားနေနိုင်အောင်သူကစူးစမ်းရအောင်ပဲပေါ့တိုးတော့ဒါဆွေးပြောင်းနိုင်အောင်လဲဒါစူးစမ်းမယ်ဆိုတဲ့ပုံစံမျိုးကိုတော့ပြောသွားတာရှိပါတယ်ဗျဟုတ်ကျွန်တော်အားလုံးချုပ်ပြီးကြည့်တော့တိုးတက်ပါတယ်ဒီအဓိကကကျွန်တော်တို့ကော်မတီကိုဖွဲ့နိုင်တယ်နောက်ဒီရွှေပြောင်းရေးကိစ္စနဲ့ပတ်သက်ပြီးလမ်းကြောင်းတွေကိုစိုးရဖက်ကလည်းဖွင့်ထားပေးတယ်ကျွန်တော်တို့ဖွဲ့လည်းဖွင့်ထားတဲ့အတွက်လမ်းကြောင်းတွေကဟိုထွက်လာတဲ့အတွက်ကျွန်တော်တို့အောင်မြင်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ဒါပါမတ်ချီနန်းနေနဲ့ပါဗျဟုတ
်ဒီဆွေးနွေးပွဲအပေါ်သဘောထားနဲ့ပတ်သက်ပြီးကြားပြည်နယ်အစိုးရဘက်ကမေးမြန်းဖို့စ조사ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးဆွေးနွေးပွဲကိုအတိအသေးဖြစ်ပါဝင်တက်ရောက်ခဲ့တဲ့ကရမ်းမျိုးသားပါတီဥက္ကဋ္ဌခွန်ဘီတူကတော့ဆွေးနွေးပွဲအပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်ဒီဆွေးနွေးပွဲရလာကြပေါ့နော်အခု loss တွေကဘူချိုချီဟိုရှစ်ပြောင်းနိုင်ရေပေါ့နော်ပတ်တဗီမှာဟို14ရက်နေ့မှာတခါပေါ့နော်ဆက်တွေ့ကြမယ်အဲ့ဒီမှာအဖြစ်ပြနိုင်ခဲ့ရင်တော့အမှပြပြမယ်အဖြစ်မပြနိုင်ခဲ့ရင်လည်း30ရက်နေ့ထိပေါ့နော်ရှိပြီးမှတခါပြတွေ့ကြမယ်လို့ပြောရတဲ့လို့ဆက်အပြုတ်ဘောရပါတော့အပြုတ်ဘောရသူတဲမှုသုံးပြရှိတယ်လို့ရောယူဆရပေါ့အကနာဦးကတော့အစိုးရဖက်ကမရှိပြနိုင်ဘူးဆိုတော့ဟိုဖက်ကနေပြောတာကနေဒီမှာကူကတော့ရှိနိုင်ရေးပေါ့နော်လူငယ်ဖက်ကလည်းရှိပြမမရရမယ်ဆိုတော့မြေတိရတဲ့အခုလို့ဆိုရှိပြမယ်လို့ရောဟိုပြတိမပြေးသေးဘူးနော်ဖြစ်နိုင်တဲ့နီလန်းလေးကိုရှာကြည့်ပါမယ်ဆိုတော့ဟိုအချိန်တစ်ခုပေါ့နော်ဟိုအဖတ်ယူတဲ့အတွက်ပေါ့နော်ကျွန်တော်ကတော့အပြုတ်ဘောသူတဲမှုရောရတယ်လို့ရောအမြင်နဲ့ခင်ဗျာဟုတ်
ဆွေးနွေးပွဲကိုပြည်သူ့လွတ်တော်ပြည်내လွတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီဘာသာရေးနဲ့လူမှုအသင်းအဖွဲ့တွေကကိုယ်စားလှယ်တွေဟာအသီးသီးဖြစ်ပါဝင်တက်ရောက်ခဲ့ပါတယ်။ကြားပြည်내လွိုင်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်စိုက်ထူရေးကို2018ခုနှစ်နှစ်လပိုင်းကစတင်ဆောင်ရွက်ခဲ့ရမှာကြားပြည်내လူငယ်နဲ့ပြည်သူတွေကကန့်ကွက်ခဲ့ကြပါတယ်။2019ခုနှစ်ဇန်နဝါရီလမှာပြည်내အစိုးရကကန္တာဟေဝံပန်းချံမှာစိုက်ထုတ်ခဲ့ပြီးဖေဖော်ဝါရီလမှာလူငယ်တွေကန့်ကွက်ဆန္ဒပြတာကိုပြည်내အစိုးရကအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်နှစ်ဖက်တင်းမာမှုတွေမြင့်တက်ခဲ့ပါတယ်။ပြီးခဲ့တဲ့မတ်လမှာတော့ဗိုလ်ချုပ်ကျေးရုပ်ကိစ္စအဖြေရှာရေးအတွက် NRPC ကပါပါဝင်ပြီးဂျာဝင်ဆွေးနွေးညှိနှိုင်းခဲ့ပါတယ်။
ကိုမိုးစောပြပြသွားတာဖြစ်ပါလေရှင် VOE ကနေထုတ်လွှင့်ပေးနေတဲ့အင်ကာနေညပိုင်းရေဒီယိုစီစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32နဲ့51တို့ကနေနားဆင်နိုင်ပါလေရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပြချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်မေလ9ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25ကီလိုဟတ်11965လိုင်းဒိုမီတာ32ကီလိုဟတ်9383ညလိုင်းဒိုမီတာ51ကီလိုဟတ်585တို့အပြင်VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုညပိုင်း9:00ခွဲကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလံဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ကြရအောင်ပါရှင
်။ဒီကရဲသတင်းဘက်ကမြောက်ကိုရီးယားကပေတိန်3ဒါရိုပြစ်ဒုံးကျည်တွေစမ်းသပ်ပစ်ခတ်လိုက်တာကြောင့်ဒီကိစ္စအမေရိကန်နိုင်ငံကြားရေးမူဝါဒကိုအဓိကပုံဖော်သူတွေကြားအဓိကအာရုံစိုက်စရာဖြစ်လာပါတယ်။ဒါအပြင်ဗင်နီဇွဲလားနိုင်ငံမှာသဗ္ဗတအဖြစ်ကြေညာထားတဲ့ဝမ်ဂွိုင်ဒိုထောက်ခံသူတွေအကြီးအကျယ်ဆန္ဒပြခဲ့ကြပေမဲ့နီကိုလတ်စ်မဒူရိုကပဲအာဏာကိုဆက်ပြီးစုပ်ကိုင်ထားတာကြောင့်လဲဒီကိစ္စအပေါ်မှာပြောဆိုဆွေးနွေးတာတွေကြားနေရပါတယ်။မြောက်ကိုရီးယားကံယူရန်အလွန်ပင်လယ်ထဲကိုဒါတို့ပြစ်ဒုံးကျည်စမ်းသပ်ပစ်ခတ်ခဲ့တာပါ။အမေရိကန်ပြည်တော်စုနဲ့မြောက်ကိုရီးယားကြားနျူကလ িয়ার ရေးဆွေးနွေးမှုတွေမအောင်မြင်မဲ့ရပ်တန့်နေခြင်းခေါင်းဆောင်ကင်ဂျွန်ကိုရိုင်းကြီးကြပ်မိန်ပေးပြီးစမ်းသပ်ပစ်ခတ်ခဲ့တာဖြစ်ပါတယ်။ပိတ်ဆို့တန်ခတ်မှုတွေမြုပ်သိမ်းခင်မှာမြောက်ကိုရီးယားဘက်ကနျူကလ িয়ার ဖြတ်သိမ်းရေးတွေလုပ်တဲ့ဆိုတာအရင်သေးချောင်ပြရလိမ့်မယ်ဆိုပြီးသမ္မတထရန့်ဆိုရကတောင်းဆိုနေပါတယ်။ကင်ဂျွန်ဘက်ကတော့ပိတ်ဆို့တန်ခတ်မှုတွေချက်ချင်းဆိုသလိုရုပ်သိမ်းပေးရေးတောင်းဆိုနေတာပါ။အမေရိကန်နိုင်ငံကြားရေးဝန်ကြီးမိုက်ပွန်ပီယိုက ABC ရုပ်သံကိုအခုလိုပြောပါတယ
် We still believe that there's an opportunity to get a negotiated outcome where we get fully
ဖြူကလီးယားဖြတ်သိမ်းရေးလှုပ်ဆောင်တယ်ဆိုတာအပြေအဝအတည်ပြုနိုင်တယ်ဆိုရင်စေစားဆွေးနွေးအဖြစ်ရှာနိုင်မဲ့အခွင့်အလမ်းတွေရှိနေသေးတယ်လို့ကျွန်တော်တို့ယုံကြည်နေသေးပါဥက္ကဋ္ဌကင်ကလည်းဒါကိုထပ်ခါတလဲလဲပြောထားပါတယ်မကြသေးခင်ကတော့သူပြောပါသေးတယ်အခုသတင်းပတ်ကုန်ဒုံးကျည်စမ်းသပ်မှုကဒီလမ်းကြောင်းကိုအဟန့်တားဖြစ်အောင်လှုပ်လိုက်တာလို့တော့ကျွန်တော်တို့မမျှော်လင့်ပါဘူးကျွန်တော်တို့ဆွေးနွေးပွဲပြန်ကျင်းပကြပါတယ်တွေးဆောင်ဆွေးနွေးကြပါတယ
်အမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကွဲအရှေ့အာရှရေးရာဥက္ကဋ္ဌရီပေါ်ဘလစ်ကန်အမတ်ဂေါရီဂါဒနာကတော့မြောက်ကိုရီးယားပေါ်မှာပိုပြီးတင်းကျပ်တဲ့ပိတ်ဆို့မှုတွေပြဋ္ဌာန်းဖို့တိုက်တွန်းပါတယ်ကိုရီးယားကျွန်းဆွယ်မှာအတည်ပြုနိုင်ပြီးနောက်ကျောင်းပြန်မလဲတဲ့ပြည့်ပြည့်စုံတဲ့နျူကလ িয়ার ကင်းစင်ရေးကိုလိုချင်တဲ့ဆိုရင်အမေရိကန်ပြည်ထောင်စုဘက်ကဖိအားအမြင့်ဆုံးပေးရလိမ့်မယ်လို့သူကဆိုပါတယ်ဒီမိုကရက်ပါတီအတွင်းသမ္မတလောင်းရှင်ပြိုင်မယ်လို့ကြေညာထားတဲ့ဗမောက်ပြည်နယ်အထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်ကတော့မထင်မှတ်ပဲသမ္မတပေါ်မှာအခုလိုချီချူပြောဆိုပါတယ
် This is one area actually where I do not fault Trump.
ဒီကိစ္စမှာတကယ်တမ်းကြည့်ရင်တော့ Trump လောက်တာမှမားပါဘူး။ Kim Jong-un နဲ့အတူတိုင်းဆွေးနွေးဖို့စဉ်းစားတာဟာမှန်တယ်လို့ကျွန်တော်ထင်တယ်။ဒါကသိက်ခက်ခဲ့တယ်။အလွန်ခက်ခဲတဲ့ကိစ္စပါ။မြောက်ကိုရီးယားဟာဒီနေ့ကဘာကိုချိန်ချောက်နေလဲဆိုတာရှင်းပါတယ
်။ဒေတော်တွင်ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေကလည်းသမ္မတထရန့်ဆိုရအတွက်အားမလိုအားမရဖြစ်စရာအနေအထားဖြစ်နေပါလေအမေရိကန်ကျောတော်နောက်ခံပေးထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုင်ဒိုကနီကိုလတ်စ်မာဒူရိုအုပ်ချုပ်ရေးအဆုံးသတ်ဖို့လူထုအောင်ကြွားမှုတွေနဲ့ပြီးခဲ့တဲ့ဘက်ကအဆုံးသတ်တိုက်ပွဲဝင်ရေးတောင်းဆိုခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူးအမေရိကန်နိုင်ငံကြားရေးဝန်ကြီးမိုက်ဖွန်ဘီယိုကတော့ ABC ရုပ်သံကိုအခုလိုပြောပါလေ
These things sometimes have bumpy roads to be sure but Maduro can't feel good he's ruling
အတကြရှိတဲ့လမ်းတွေပုံမှန်မဟုတ်တဲ့အခြေအနေလို့ပဲပြောရပါလိမ့်မယ်တေချာတာကတော့မာဒူရူလည်းစိတ်ချမ်းသာလက်ချမ်းသာအုပ်ချုပ်နေတာမဟုတ်ပါဘူးဒိုင်းပီခေါင်းဆောင်ဆိုပေမဲ့အုပ်ချုပ်နိုင်စွမ်းလည်းသူ့မှာမရှိပါဘူးသမ္မတထရန့်ဘက်မှာအသုံးပြုနိုင်တဲ့ရွေးချယ်စရာနီးလမ်းတွေအပြည့်ရှိနေပါတယ်တန်တမာရေးနီးလမ်းနိုင်ငံရေးနီးလမ်းနဲ့မဟာမိတ်တွေနဲ့လက်တွဲသုံးနိုင်တဲ့နီးလမ်းတွေပါနောက်ပြီးအမေရိကန်စစ်တပ်အင်အားကိုအသုံးပြုနိုင်တဲ့ရွေးချယ်စရာနီးလမ်းတစ်ခုလည်းရှိနေပါတယ်အခြေအနေကလိုအပ်လာပြီဆိုရင်အားလုံးကျွန်တော်တို့သုံးပါပါပြင်ဆင်မထားတဲ့အခြေအနေမျိုးမဟုတ်ပါဘူ
းမာဒူရိုကိုဗင်နီဇွဲလားကနေကျူးပါကိုထွက်မပြေးဖို့ရုရှားကတိုက်တွန်းနှားချခဲ့တဲ့ဆိုပြီးပြီးခဲ့တဲ့သတင်းဘက်ကပဲပွန်ပီယိုကပြောခဲ့တာပါဂျပန်အတွင်းမှာပဲရုရှားသမ္မတနဲ့တယ်လီဖုန်းဆက်ပြီးသမ္မတထရန်ကသမ္မတဗလာဒီမီယာပူတင်ဟာဗင်နီဇွဲလားကြီးမှာဝင်ပါဖို့မစင်စားဘူးလို့ပြောနေပြန်ပါတယ်အမေရိကတိုက်နိုင်ငံဖြစ်တဲ့ဗင်နီဇွဲလားမှာအခြေအနေကောင်းတွေပေါ်လာအောင်သမ္မတပူတင်နဲ့သူ့အကြားတူညီတဲ့စန္ဒကိုပြောဆိုဆွေးနွေးပစ်ခဲ့ကြတယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောဆိုနေကြောင်းပါခင်ဗျာ
ိုသိန်းထိုင်အစီအစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံနဲ့အတူထုတ်လို့ရမှုမတ်စုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစလိုက်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတရားလူလိုက်အစီအစဉ်ကနေပြီးကြိုးစားပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာစစ်တပ်ကနေပြီးတော့တရားစွဲဆိုမှုတွေခက်ဆစ်ဆိတ်ဖြစ်လာနေတဲ့အခြေအနေပါ။ပြောရမယ်ဆိုရင်တော့ဒီကနေ့မှာတော့ဒီငွေငေးချင်းသားတွေတော်များပြန်လွတ်လာပါတယ်။ပြန်လွတ်လာတဲ့ချိန်ထဲမှာပဲဒီရက်ပိုင်းအတွင်းမှာပဲပြောရမယ်ဆိုရင်ဒီမြန်မာစစ်တပ်ကနေပြီးတော့သတင်းမီဒီယာတွေရောတက်ကြွလှုပ်ရှားသူတွေကိုပါဒီလွတ်လပ်စွာပြောဆိုရေးသားမှုနဲ့ပတ်သက်ပြီးတော့ဒီအခြေခံပေါ်မှာတရားစွဲဆိုမှုတွေလုပ်တာရှိပါတယ်။ဒီကိစ္စပါ။ဒီသတင်းမီဒီယာတွေနဲ့ပတ်သက်လို့ရှိရင်ကိုင်တွယ်ဖြည့်ရှင်းတဲ့နေရာမှာမီဒီယာဥပဒေဆိုတာရှိနေပေမဲ့လို့အဲ့ဒီမီဒီယာဥပဒေကိုကြော်ပြီးတော့တခြားရာဇဝတ်မှုပုံမှားတွေနဲ့တုံးဆွဲလာလို့တရားရေးဌာနတွေကလည်းဒါကိုစမ်းစစ်မှုမလုပ်ဘဲနဲ့ချက်ချင်းဆိုလိုပဲဖမ်းဆီးရေးယူတာတွေလုပ်ပါတယ်။ဒါကြောင့်မလို့စစ်တပ်ကအခုလိုရေးယူကိုင်တွယ်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာပါ။အဓိကပေါင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့မြန်မာမီဒီယာကောင်စီကကုမြင့်ကျော်ဖြစ်ပါတယ်။နောက်တူကတော့လူခွင့်ရေးတကြွလှရှားသူဖြစ်ပါတယ်ကိုမြတ်သူပါနှစ်ဦးစလုံးလေလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကိုမြင့်ကျော်ကိုအရင်ဆုံးမေးကြပါလိမ့်ခင်ဗျကိုမြင့်ကျော်ကမြန်မာမီဒီယာကောင်စီအဖွဲ့ဝင်တူလည်းဖြစ်ပါတယ်အရင်ဒီမြန်မာမီဒီယာကောင်စီတက်တန်းနေမှာလည်းတာဝန်ယူခဲ့ဘူးသူဆိုတော့အခုနပြောသလိုပါပဲသတင်းမီဒီယာဥပဒေရှိရနဲ့စစ်တပ်ကနေပြီးတော့အခုရေးယူဆောင်နေတာပေါ့နော်ပြောရမဆိုရင်မြန်မာမီဒီယာကောင်စီကလည်းတမနာခံထားတဲ့ဖွဲ့စည်းပါပဲနောက်တစ်ခုကစစ်တပ်ကအကြီးအကဲတက်ချုပ်ကူနိုင်ကလည်းမြန်မာမီဒီယာကောင်စီကိုမကြမကြခေါ်ယူတွေ့ဆုံတာရှိပါတယ်ဒီလိုအခြေအနေရှိရတာနဲ့သတင်းမီဒီယာကောင်စီကိုကြော်ပြီးတော့ဥပဒေကိုကြော်ပြီးတော့ချရာဇဝတ်မှုတွေနဲ့ရေးယူနေတဲ့ကိစ္စမီဒီယာကောင်စီကဘာမှမလုပ်နိုင်တော့ဘူးလားကုမီကျော်ရဲ့အမြင်သိချင်ပါတယ်
တော်ဘယ်မှာတော့နည်းနည်းလေးရှင်းအောင်ပြောရင်တော့ဒိမီလီယာကောင်စီကသမရခန့်တာတော့မဟုတ်ဘူးပေါ့။ဒိမီလီယာကောင်စီကသတင်းမီဒီယာဥပဒေအရဟိုကိုစားပြုဖွဲ့စည်းတွေတော့ရှိကြတယ်။သို့တော်လည်းဟိုဥက္ကဋ္ဌတို့ဘာလို့ဆိုတော့ဒီကောင်စီဝင်ချင်းချင်းပြန်မဲပေးတာရယ်နောက်တစ်ခါတော့ဟိုသမရဘက်ကအဆိုပြုတဲ့လူတယောက်ရှိတယ်လွှတ်တော်နည်းကအဆိုပြုတဲ့လူအဲ့ဒီဟာမျိုးတော့ရှိတယ်ပေါ့နော်ဆိုလိုချင်တာဟို appoint တဲ့ခန့်အပ်တဲ့ဟာမျိုးတော့မဟုတ်ဘူးသို့တော်လည်းဟိုအတိုင်းကြတစ်ခုရှိတော့အစိုးရကဒီမှပြုတဲ့ဟိုဖွဲ့စည်းသို့တော့အာဏာလောက်ဆောင်ဟိုအာဏာလိုဟာမျိုးတော့မရှိဘူးပေါ့လေဆိုတော့အပြန်ပြောရင်တော့ပြီးခဲ့တဲ့နှစ်တွေမှာတော့တမ်မရော်နဲ့ပတ်သက်ရင်တမ်မရော်နဲ့ဆက်ဆံရေးပေါ့လေဟိုတွေးဆမှုတွေရှိခဲ့တယ်ဆက်ဆံရေးနောက်တစ်ခုကဒီဘက်ကတောင်းဟိုဒီဘက်ကမြေတရက်ကန်နဲ့တောင်းဆိုရဲဟလာဟိုဒီဇုံဒီယာမီဒီယာနဲ့ပတ်သက်ရင်ဒရင်းမီဒီယာကောင်စီကိုချေဆွဆိုတိုင်ကြားပါဆိုတဲ့အရင်တိုင်ပါဆိုတဲ့ဟာမျိုးကိုသူတို့ကလည်းအဲ့ကျန်လက်ခံခဲ့တယ်ပေါ့နော်သို့တော့အခုဒီလာပိုင်းတွင်မှာဘာလို့ပြောင်းသွားတယ်လဲဆိုရင်တော့ဟိုကျွန်တော်သုံးသပ်ချက်ကတော့အခြေအနေရခိုင်အရေးခင်းကိစ္စကလည်းအဓိကကျတဲ့အချက်လက်တစ်ခုလို့ထင်တယ်ဟိုဘာလို့အဲ့လိုပြောရလဲဆိုရခိုင်မှာဖြစ်နေတဲ့ပြည်ပခတွေမှာမြေပြင်မှာရင်ဟိုတိုက်နေကြတယ်လက်နဲ့နဲ့တိုက်နေကြတာမဟုတ်ဘူးတကယ်တမ်းကျတော့အဲ့ဒီမြေပြင်မှာတိုက်ပွဲတွေကလည်းဒီသတင်းထုတ်ပြန်မှုဆိုတော့ဟိုဘယ်လိုကောင်းလဲတင်အချက်လက်တွေမှာလည်းဟိုไซเคิลเองบ่เนาะไซโกเวฟเฟอร์တော့မဟုတ်ဘူး information เวฟเฟอร์လို့ပြောမှာပေါ့เนาะတရင်ချက်လက်တွေနဲ့လည်းအဲ့ဒီမှာတက်တိုင်းခိုက်နေကြတဲ့သဘောပဲပေါ့လीတစ်ခက်နဲ့တစ်ခက်ဆိုလိုချင်တာကဟိုတစ်ခက်ကလည်းအေးဘက်ကလည်းဟလာတရင်ထုတ်ပြန်မှုကြီးကြီးတယ်လို့တက်မရဘက်ကတရင်ထုတ်ပြန်မှုကြီးအဲ့ဒီနှစ်ခုဟာတွေကလူတို့ကိုဟိုဘယ်လိုခေါ်မလဲဘယ်သူကမှန်တယ်ဘယ်သူကမှားတယ်စသဖြင့်အဲ့လိုဟာမျိုးတွေကတစ်ခက်မှာဟိုဒီတရင်ချက်လက်မှာလည်းဟိုအသာစီးရအောင်ကျမ်းမှာကြိုးစားရတယ်အဲ့ဒီနေရာမျိုးမှာဒီပြည်ထောင်ဌာနတွေကတချို့တော့အချက်လက်တွေဟိုကိုလွဲမှားတာမျိုးလည်းရှိမယ်တချို့ဖုံးကွယ်တာလည်းအချက်လက်တွေထုတ်ပေါ်ရေးသားတာမျိုးရှိတယ်အဲ့ဒါမျိုးတွေမှာသူတို့မကြိုက်တဲ့အနေထားတွေသူတို့မကြိုက်တဲ့ပြည်ကိုရေးတယ်သူတို့မကြိုက်တဲ့ချူတာမှရေးတယ်သူတို့မကြိုက်တဲ့အချက်လက်ထုတ်ပေါ်တယ်ဆိုတဲ့ဟာမျိုးမှာဒီလိုမျိုးဟိုတရားစွဲတာတွေဒါဟိုမီဒီယာတရားစွဲတာတွေစလာတယ်လို့ကျွန်တော်တော့အဲ့လိုကောက်ချက်ကြတာပေါ့နော်
ဟုတ်ကဲ့ဟိုတလောကလည်းတက်မတော်ပြောခွင့်ရပုဂ္ဂိုလ်ဘုံကျုပ်ဇော်မင်းထွန်းပြောသွားတာလည်းရှိပါလေသူတို့ဒီဆက်စုကနေပတ်သက်ပြီးတော့တကယ်တမ်းပြောရင်သူတို့ရေးသားပြောစုကနေပတ်သက်ပြီးတော့မီဒီယာဥပဒေရဆိုရင်ဒဏ်ငွေပဲတက်နိုင်တယ်ပေါ့နော်တကယ်တမ်းဒီရာဇဝမှုပုံမှန်ပုံစံမဟုတ်ဘူးအဲ့တော့ကြောင့်မလို့သူတို့မသုံးနိုင်ဘူးသူတို့အနေနဲ့ရေးယူမယ်ဆိုတဲ့အဟာမျိုးဖြစ်လာတော့စစ်တပ်ရဲ့ဟိုသတင်းမီဒီယာနဲ့ပတ်သက်တဲ့သဘောထားကပို့ပြီးတော့တင်းမာလာလားပြောင်းလဲလာလဲလို့ပြောနိုင်ပါလားခင်ဗျာအခုနောက်ပိုင်းမှာ
ကျွန်တော်ပြောရင်တော့အဲ့ဒီရခိုင်ကိစ္စမှာဟိုနေရောမြေပြင်ရောဒီဟိုသတင်းမီဒီယာစစ်ပွဲနှစ်ခုလုံးကိုသူတို့ဟိုဝါရဖြန့်ကျစစ်ပွဲပေါ့လေဟိုနှစ်ခုလုံးဆင်နွှဲဖို့သူတို့ဟိုဆုံးဖြတ်လာတယ်အဲ့ဒါကြောင့်အချိန်လေးဆုံးအချိန်လေးကအဲ့လိုတွန်းပို့လာတော့
ဒါကြောင့်တို့ကဝါရခန့်ကြီးစစ်ပွဲမှာလည်းနိုင်အောင်တိုက်ဖို့ဆိုဒီမီဒီယာတွေကအတားအဆီးလို့ဖျောက်ဖျောက်လို့ဖြစ်လာတယ်ဆိုတော့အဲ့ဒီဟာကဒါကြောင့်တို့ကမီဒီယာကိုကြောင်းနေမဟာဗျူဟာကြောင်းနေလို့ကျွန်တော်ထင်တယ်ဟုတ်ကဲ့ဆိုတော့ပြောရတဲ့ဟာပေါ့နော်ဟိုသတင်းမီဒီယာကဟာဟိုသတင်းမီဒီယာဥပဒေနဲ့၅သိန်း၁၀သိန်း၃သိန်းစသဖြင့်အဲ့လိုဟိုတန်ရိုက်တဲ့ဟာက
လုံးဝမရှိဘူးလို့ယူဆတာလေအဲ့ဒါလေကျွန်တော်ကတော့ဟိုလက်မခံနိုင်တဲ့ဟာပေါ့နော်ဘာလို့လဲဆိုတော့ဖမီချင်းလို့ဆိုတဲ့ဟာကိုဒီလိုချောင်ချောင်ချစီခြင်းတဲ့ဟာကဒီဟာကဟိုခရီးမင်းနဲ့အဖြစ်နဲ့သတ်မှတ်ပြီးတော့ဟိုရာသွတ်သားချင်းနဲ့သတင်းမီဒီယာသတ်မှတ်ခြင်းတဲ့ဟာဒီအခြေခံယူဆမှာလွယ်မှာမနေလို့ပြောနေတာဟုတ်ကဲ့ကိုမျိုးကျော်ဒီလိုင်းပေါ်မှာခဏလေးပြောပါအောင်ခင်ဗျ ရာ66ဂါဂျီအပြင်95ခဒီအမကံမရတဲ့အမှုတွေနဲ့ပါတော်တော်လေးပြင်းထန်ယူလာတယ်အဲ့တော့စစ်တပ်ရဲ့အခုလောက်ရတဲ့ပတ်သက်လို့ကိုမြတ်သူရဲ့အမြင်သိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီတန်ချက်ကတော့ကျွန်တော်တို့ဒီရိုးရာလည်းဖြစ်တယ်ပြီးတော့ကျွန်တော်ခေတ်ဆက်ဆက်လည်းဒီကိုအမြင်ပေါ့ဒီလူတွေကကိုရဲ့အမြင်အထူးသဖြင့်စီမံခန့်ခွဲမှုတွေဒီအုပ်ချုပ်ရေးရန်ရည်နဲ့ပတ်သက်ပြီးဟိုဟိုသာထောက်ပြဝေဖန်ပြောဆိုတဲ့ဟာပေါ့ကျွန်တော်အမြင်ကတော့ဒီဟာကဒီဟိုဒါတကယ်လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်အဲအခြေခံတွေကတခုလည်းဖြစ်တယ်အဲ့တော့ဒီညမှာသူတို့တရားစွဲတဲ့အချက်တွေကတော်တော်ပြဿနာရှိတယ်လို့မြင်နေဗျသူတို့ကနေဒီသူဒီအစိုးရဖြစ်စေဒီအစိုးရအာရန်နီယာအောက်မှာရှိတဲ့ဒီတက်မလော်လို့ institution တွေကဟိုတကယ်တကယ်တော့ပြည်သူတွေရဲ့ဟိုလစာကိုစားသုံးနေရတဲ့အဖွဲ့အစည်းတွေပေါ့ဒီအများပြည်သူရဲ့အခွန်အတန်းဝန်ထမ်းတွေဖြစ်တယ်ပေါ့အခွန်အတန်းပြည်သူတွေရဲ့လစာစားနေဝန်ထမ်းတွေဆိုတော့သူတို့ကဟိုဝေဖန်ထောက်ပြည်သူတွေရဲ့ဝေဖန်ထောက်ပြမှုကိုလက်ခံရလိမ့်မယ်ဗျဆိုတော့ဒီလိုလက်မခံဘဲနဲ့တရားစွဲဆိုနေတဲ့ဟာတွေကအခြေခံအချက်ကတော်တော်ပြဿနာရှိတယ်လို့မြင်တယ်။ဒီနေရာမှာကျွန်တော်ကဘာပြဿနာဖြစ်နေရလဲလို့မြင်လဲဆိုတော့ဒီ95ခါလို့ဒီပုံမှန်တွေသုံးပြီးတော့စွဲနေတဲ့ဟာကတကယ်ဟိုဒီလူတွေအာမခံမရတဲ့နဲ့ဟိုပြဿနာဟိုဒီထောင်ထဲကနေပြီးတော့တရားရင်ဆိုင်အောင်ဆိုရည်ရတဲ့ရှိရှိလုပ်တဲ့လုပ်ရလို့မြင်တယ်။ပြီးနောက်ပို့ဆိုးတဲ့အချက်ကဒီစံချက်ကြရတယ်တန်ချက်ကတော့ဆိုတော့95ခန်းနဲ့တရားဆိုရတဲ့အရင်ဒီတန်ချက်ကို live link နဲ့ဆိုပြီးတော့ဒီဆက်သွယ်ရေးဥပဒေပါတုံးတာတော့ပို့ပြီးတော့ကိုဆိုတော့ဒီမင်းတို့တရားရုံးနေသွားရမယ်မင်းတို့ဒီအမှုတွေမပြီးမချင်းရင်ဆိုင်ရမယ်ဆိုပြီးညှင်းဆဲလိုတဲ့သဘောတိသူတက်ရောက်တယ်လို့ကျွန်တော်မြင်တယ်ဒါကအမတန်မကောင်းတဲ့ရဲလက္ခဏာပဲဗျလူတွေရဲ့ဒီတစ်ဆက်ကိုပိတ်ဖို့ကြိုးစားတာဒီမိုကရေစီကိုတားမြစ်ပိတ်ဖို့ကိုကြိုးစားတာပဲဒီမိုကရေစီကိုရပ်တန့်ဖို့ကြိုးစားတာပဲလို့ကျွန်တော်တို့ယူဆပါတယ်
ဟုတ်ကဲ့ခင်ဗျာကုမြတ်သူတစ်ဆက်တည်းကျွန်တော်သရရှင်တယောက်ကပေးထားတဲ့ပီဇာရှိပါတယ်အဲ့ဒါလေးဖတ်ပြပြီးတော့သူ့ပေါ်တုံ့ပြန်ချက်ပေါ့သူကတော့မောင်သက်တနာအမေရိကန်ပြည်တော်စုကပါကျွန်တော်တို့နိုင်ငံမှာရဲ့ပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့ရပ်သားဆူရနဲ့အုပ်ချုပ်ရေးအာဏာကိုလက်မလွတ်ချင်သေးတဲ့စစ်ဆူရဆိုပြီးတော့ဆူရနှစ်မျိုးရှိနေကြောင်းကျွန်တော်တို့ပြည်သူတရားလုံးမကကဘာလဲသိပါရတဲ့စစ်ဆူရမှာသူတို့ကြိုက်ရေးဆွဲထားတဲ့အခြေခံဥပဒေအပြင်ပြည်ထရေးနေဆက်ရေးတရားရေးဌာနတွေအားလုံးကိုထိန်းချုပ်ထားတာမို့လို့အရသာဆူရမှာသတင်းမီဒီယာလူလတ်ခွင့်နဲ့ပတ်သက်ပြီးတော့ကောင်းမွန်တင့်လျော်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်ဖို့တော့မှအလွန်အခက်တွေ့နေတယ်လို့သူကယူဆပါရတဲ့စစ်တပ်ဘက်ကဒီလိုလှုပ်ရှားဖြစ်ရသာဆူရပေါ်မှာနိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေတိုးလာပြီးတော့ပေးဆို့ရေးယူမှုတွေကတဆင့်စီးပွားရေးတက်တဲမှုတွေကျုံလာနိုင်ပါတယ်ဒီလိုကြက်တဲတွေကတဆင့်အထွေထွေမကျေနပ်မှုတွေတိုးပွားလာပြီးတော့တိုင်းပြည်မတည်မငြိမ်ဖြစ်လာနိုင်ပါတယ်နောက်ပြီးတော့ခြေကံဥပဒေပြင်ဆင်ရေးပူပေါင်းကော်မတီဖွဲ့ဖို့လွှတ်တော်ရဲ့ထောက်ခံမှုရလိုက်တာဟာလည်းစစ်ကောင်းဆောင်တွေအတွက်အကျက်တွေ့စေတယ်လို့ယူဆပါတယ်။ဒါကြောင့်မလို့စစ်ကောင်းဆောင်တွေဟာတဲ့ရတားဆွေရပေါ်လုံးဝအကျက်တွေ့ပြီးတော့အခြေခံဥပဒေရစစ်တပ်ကလွယ်တကူအာဏာသိမ်းအောင်လို့စနစ်တကျဖန်တီးနေတယ်လို့ယူဆပါတယ်တဲ့။ဒါကတော့မောင်တဒနာရဲ့အမြင်ဖြစ်ပါတယ်။ကျွန်တော်ဒီမှာမောင်တဒနာရဲ့အမြင်ကိုပဲမေးချင်ပါတယ်။ဘာလို့လဲဆိုတော့တရားစွဲစစ်တပ်ကတရားစွဲဆိုတဲ့နေရာအပြင်ကိုတချို့ကိစ္စတွေမှာပြည်သေးကနေပြီးတော့ဆွဲဆူပါတယ်။ဥပမာဆိုရင်ခုဒီနေ့လွတ်လာတဲ့ကိုပါလုံးတို့ဘာလို့ကိစ္စတွေဆိုပြည်သေးကဆွဲတာပါ။ပြည်သေးဆိုတာလဲတမလို့ကနေပြီးတော့အပွိုင်းလုပ်တဲ့အဖွဲ့အစည်းပေါ့အဲ့တော့လူတွေယူဆနေတာကစစ်တပ်ကစစ်တပ်ကလုပ်တယ်လို့ဖြစ်နေပါတယ်အဲ့တော့သူအခုမောင်တဒနာရေးတဲ့အမြင်အရဆိုရင်စစ်တပ်ကလက်ရှိ NLD အစိုးရကိုအကြက်တဲဖြစ်အောင်လုပ်နေတဲ့ပုံစံမျိုးသူကမြင်ပါတယ်ကိုမြတ်သူရဲ့အမြင်ရောသိချင်ပါတယ
်ဟုတ်ကဲ့ဟိုဒီညမှာဒီစစ်တပ်ကလုပ်တည်ဖြစ်စီမလုပ်တည်ဖြစ်စီပေါ့လေကျွန်တော်မြင်တာတော့ NLD အစိုးရအနေနဲ့လုပ်လို့ရတဲ့နေရာတွေဟိုလုပ်လို့ရတဲ့ channel တွေရှိတယ်ဗျသို့ပါတော့လက်ရှိမှာကျွန်တော်တို့ပါလီမန်မှာဒီအမတ်အများစုကိုဒီ NLD ပါတီဒီအစိုးရလက်ရှိအစိုးရဖွဲ့ရထားတာပဲဆိုတော့ဒီနေရာမှာတချို့ဥပဒေတွေကိုဒီမိုကရေစီစံချိန်စံနှုန်းနဲ့မညီတဲ့ဥပဒေတွေကိုပြုပြင်ပြောင်းလဲပေးဖို့ဟိုလောက်ကမယ်လို့မဖြစ်မနေလောက်ကမယ်လို့ကျွန်တော်တို့ထင်တယ်ဒါဆိုရင်စစ်တပ်ကတရားစွဲသည့်ဖြစ်စေမစွဲသည့်ဖြစ်စေဥပဒေနဲ့မညီညွတ်နေရင်သူဆက်သွားနေလို့မရတော့ဘူးဆိုကျွန်တော်ဒီဥပဒေရဲ့ definition တွေကိုရှင်းရှင်းလင်းလင်းလောက်ကမယ်အခုကျွန်တော်တို့66ခါလို့
ဥပဒေမျိုးဒီဖြစ်တကယ်တမ်းအရဆိုရှိဆိုမရှိတဲ့တော့လေဥပဒေမျိုးဒါမျိုးတွေပယ်ဖြတ်ဖို့လိုတယ်ပြီးတော့900ခလို့ဟာမျိုးတွေချအများကြီးဟိုကျွန်တော်တို့ပယ်ဖြတ်တဲ့ကျွန်တော်ကတော့ပယ်ဖြတ်ဖို့အားပေးတယ်နိုင်ငံတော်အကြီးအကျယ်ပြတ်စီတဲ့ဆိုတဲ့ဟာမျိုးကတကယ်တော့ဒီမိုကရေစီမှာဟိုတော်တော်ပြဿနာရှိတဲ့ဥပဒေဒီလိုဥပဒေပုံမှားတွေကိုလက်ရှိမှာ NLD အစိုးရလွှတ်တော်ထဲမှာပြောင်းလဲတယ်ဆိုရင်ဒါမျိုးဥပဒေတွေနဲ့ဒီကျွန်တော်တို့ဒီတက်ကြွလှူရှာသူတွေမီဒီယာတွေသူတို့တရားစွဲမခံတော့ဆိုရင်နိုင်ငံတကာဖိအားလည်းမလာနိုင်ဘူးဆိုလိုချင်တာဒီမကောင်းတဲ့ဥပဒေတွေကိုထားရှိနေခြင်းကဆိုတော့ဖြစ်တဲ့ဖြစ်တဲ့တခြားဟိုပါတီတွေဟိုအဖွဲ့အစည်းတွေဖြစ်စေဒီပြည်သူတွေကိုလွတ်လပ်စွာထုတ်ပေါ်ပြောဆိုကိုထိပါပြီးတရားစွဲနေလို့ရတယ်နှောက်ယှက်နေလို့ရတယ်ဆိုပြီးကျွန်တော်အတရေဖြတ်တယ်အတရေညှိုးနှမ်းစီတယ်ဆိုတဲ့ဟာတကယ်အမြင်ဆုံးဖြစ်ငွေတန်လောက်ပဲဖြစ်တယ်ဒါနဲ့သူအခုဒီအတရေဟိုပြက်စီတယ်ဆိုပြီးတော့ကျွန်တော်တို့ထောင်သွင်းတင်းချတာလေထောင်ထဲမှာလူတွေကိုတနစ်နဲ့ချီပြီးနေခိုင်းတယ်ဟိုလာနေချီပြီးကြောင်တရားရင်ဆိုင်ခိုင်းတယ်ဒါကအမတန်မှားယွင်းနေတဲ့ပြဿနာလောလောဆယ် energy အစိုးရလုပ်နေတဲ့တစ်ခုကဟိုဒီကျွန်တော်စစ်တပ်နဲ့ဟိုအခုတရားစွဲနေတဲ့ဥပဒေတွေကိုစစ်တပ်ကတရားစွဲတာဖြစ်စေတခြားဒီပါတီတွေလူဖွဲ့လူတွေကတရားစွဲတယ်ဖြစ်စေအဲ့ဒီဥပဒေတွေအကုန်လုံးပြန်ပြီးဆန်းစစ်ပြီးတော့ဒီရွေးကောက်ပွဲမတိုင်ခင်အပြန်ဆုံးပြန်ဆင်းသွင်းတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
နောက်တစ်ချက်ကဒီသူအစိုးရဘက်ကနေပြီးတော့တချို့တရားစွဲထားတဲ့ဟာတွေစီစစ်ဖို့ကျွန်တော်တို့ဒီကျွန်တော်ရှေ့နေချုပ်ရုံးလို့ဟာမျိုးတွေကိုသိချပြန်ပြီး reform လုပ်ဖို့သူမဖြစ်မနေလို့ရကြတချို့ဟာတွေဆိုရင်ဒီရှေ့ဒီဥပဒေအကြံပေးတွေကနေပြီးတော့ဒီဟာတွေကိုအမှုစွဲတင်လဲဆိုပြီးတော့ဟောလုပ်ပြနေတဲ့ဟာတွေကတည်တနာရှိတယ်ပြီးတော့ကျွန်တော်တို့ဒီ66ခါလို့ဟာမျိုးမှာသက်သွေးဝင်ကြီးဌာနလို့ဟာမျိုးကဟောဝင်ပြီးတော့ဒီဟာစွဲတင်လဲဆိုပြီးတော့အကြံပေးနေတဲ့ဟာမျိုးတွေကလည်းအမတန်ပြည်တနာရှိတယ်ဆိုတော့အဲ့လိုဟာမျိုးတွေသူပြောင်းလဲပြစ်လို့ရတယ်လက်တလုံးမအောင်လုပ်လို့ရတယ်ကျွန်တော်ကတော့ဒါအမြန်ဆုံးဟိုရှင်းမနေလို့ပြီဆိုရင်တော့ဒီနိုင်ငံကဖီအားမှသူရင်ဆိုင်ရမှာမဟုတ်ဒီလိုမကောင်းတဲ့ဥပဒေတွေမရှိနေခြင်းကဟိုနိုင်ငံအနာဂတ်အတွက်လည်းကောင်းစီမှာဗျ
ဟုတ်ကဲ့ခင်ဗျာကုမြတ်သူကျေးဇူးပါကျွန်တော်နောက်ထပ်သရရှင်ပီဇာတစ်ခုဖတ်ချင်ပါတယ်ဥစိမ်မောင်မိထီလာမျိုးပါပါတယ်တို့တော့ဒရင်းမီဂျီယာကောင်စီနဲ့ပတ်သက်လို့ကုမြင့်ကျော်ဖြည့်စီချင်ပါတယ်အဲသူရေးထားတာကတော့ရှေ့မှာတော့ခုနကပြောလို့ပေါ့ဒီအခုလက်ရှိဖြစ်နေတဲ့ပြဿနာတွေကိုပြောပါတယ်နောက်ပိုင်းမှာကျွန်တော်ချုပ်ပြီးတော့ဖတ်ပြမယ်ဒီပြဿနာကိုလေတက်မတော်နဲ့တွစ်ဆုံဆွေးနွေးတဲ့နေရာမှာဖြေကြားတာကသတင်းမီဒီယာကောင်စီရဲ့လှုပ်ဆောင်ချက်အားနည်းမှုသတင်းမီဒီယာဥပဒေရဲ့ပြုံးညံ့မှုတွေကြောင့်သတင်းသမားတွေကမလေးစားနောင်မကျင်နောက်တက်မတော်ကိုဆက်ပြီးတော့စော်ကားနေတာတွေကြောင့်ထိရောက်တဲ့ပြစ်မှုပြစ်ဒဏ်ကြီးကြီးမားမားပေးနိုင်တဲ့ဥပဒေတွေနဲ့တရားစွဲရတယ်ဆိုပြီးတော့ဖြေတယ်လို့သိရပါတယ်တဲ့ဒါဥစိတ်မောင်ရဲ့ပြောစကားပါကျွန်တော်တို့တေချာအဲ့လိုဖြေမဖြေတော့မသိပါဘူးနောက်တစ်ခုကသူဆက်ပြောတာကဒါကလက်မခံတဲ့အဖြစ်ပါပဲတဲ့ဒါပေမဲ့တက်မတော်ကဖြီးတဲ့အတိုင်းသတင်းသမားတွေရဲ့ရေးသားမှုတွေလွန်ကျူးနေရင်တော့သတင်းမီဒီယာကောင်စီကစီစစ်ပြုပြင်ပေးရမှာပါတဲ့ဒါကြောင့်ဒီပြဿနာပြည်လည်ရေးအတွက်ဒီလိုမျိုးသတင်းရေးသားမှုအငင်းပွားစရာကိစ္စတွေကိုအရေးယူတရားစွဲဖို့ကြုံလာခဲ့လို့ရှိရင်ကောင်စီနဲ့တက်မတော်အရင်ညှိမရလို့ရှိရင်နိုင်ငံတော်သမ္မတကြီးထံတင်ပြပြီးတော့အဆုတ်ဖြတ်ရယူဆောင်ရွက်လို့ရှိရင်အဆင်ပြေလိမ့်မယ်နောက်ထပ်တဲ့ဥပဒေနဲ့အညီဆောင်ရွက်နိုင်လိမ့်မယ်လို့ယူဆပါတယ်တဲ့ဥစိန်မောင်မေထီလာရဲ့အမြင်မှာကိုမြစ်ကျော်သူ့ရဲ့သူဆွေးနွေးထားချက်ပေါ်တုံ့ပြန်ဆွေးနွေးပေးပါအောင်ခင်ဗျ
ဒရင်းမီဒီယာဥပဒေပေါ့နော်ဒရင်းမီဒီယာဥပဒေကအာနေတယ်ဆိုတာလဲအတိုင်းဟိုကျွန်တော်အနေနဲ့ဒါလဲကျွန်တော်လက်ခံပါတယ်ဘာလို့လဲဆိုတော့ဒီဥပဒေကိုဒီကနေ2000တိန့်ချိန်ဆိုရလက်ထက်ပေါ့နော် 2014 မှာအတည်ပြုခဲ့တယ်အဲ့ဒီအတည်မပြုခင်မှာလဲနှုတ်တော်မှာဒီကျွန်တော်တို့လူကျင်တဲ့ထုတ်ပြုချက်နဲ့သူတို့လက်ခံတဲ့ဟာတွေနဲ့ကွာဟမှုတွေရှိခဲ့တယ်အဲ့ဒီအချိန်မှာတော့ဒီလောက်ပဲရမယ်ဆိုတဲ့အနေအထားမျိုးနဲ့အဲ့ဒီမှာဒီသတင်းမီဒီယာဥပဒေဖြစ်လာတယ်အခုလည်းထပ်ပြီးတော့ပြင်ဆင်ဖို့ကြိုးစားနေတယ်ပေါ့နော်ဥပမာအဖြစ်အလွယ်ဆုံးတစ်ခုပြောရမယ်ဆိုရင်တော့သတင်းဖော်ပြမှုနဲ့ပတ်သက်တဲ့ဟာကိုသတင်းမီဒီယာဥပဒေမှာပြဋ္ဌာန်းသတင်းမီဒီယာဥပဒေမှာဒီပြဋ္ဌာန်းမှုနဲ့ဒီလိုဆွဲဆိုနိုင်တယ်လို့ပြဋ္ဌာန်းထားတော့လေဒီဥပဒေနဲ့ပဲအရင်ဆွဲရမယ်သို့မဟုတ်ကောင်စီကိုအရင်တန်ရမယ်ဆိုတဲ့ဟာမျိုးမပါဘူးပေါ့နော်အခုပြင်ဆင်ဖို့ကျွန်တော်တို့ညီရတဲ့ဟာကကောင်စီကိုအရင်တိုင်မှာမပြေလည်တဲ့အခါမှာဒီတော့ dream ပေါ်ပြမှုဥပမာအပြည့်ဖြစ်မှုဆိုရင် dream ကြီးရဲ့ဥပဒေနဲ့ဆွဲပါဆိုတဲ့ဟာမျိုးကိုပြင်ဆင်ဖို့ကြိုးစားမယ်ပေါ့နော်ဒါကျွန်တော်တို့အထူးပြုချက်ပဲရှိသေးတယ်ဒါပေမဲ့နှုတ်တော်မှာဘယ်လိုဖြစ်ဘယ်လိုမျိုးလက်ခံမယ်တော့အဲ့ဒီဟာတော့ဒီချိန်မှာတတ်မပြောနိုင်သေးပေါ့နော်ဆိုတော့ dream ကြီးရဲ့ဥပဒေအားနည်းချက်ရှိတာကိုလည်းကျွန်တော်လက်ခံပါတယ်သွားသွားပြောသလိုပဲဟိုတမ်မရော်နဲ့ညှိဆိုတဲ့နေရာမျိုးမှာတော့တမ်မရော်ကတကယ်တမ်းကျတော့ dream ကြီးရဲ့ accounting နဲ့ဆွဲဟာမှာတကယ်တချို့တော့အချက်လက်တွေမှာတော့ဟုတ်လားဟိုနိုင်နေဆိုတာထက်ပေါ့လေဟိုဒီပလိုမစီတန်တမာရေးရဒီကပြောတဲ့ဒီဘက်ကမြစ်တရရခံမှုဒီအရင်တိုင်မှာဆိုတဲ့ဟာမျိုးကိုပြီးခဲ့တဲ့တစ်နှစ်နှစ်နှစ်မှာတော့သူတို့လိုင်းလျောခဲ့တယ်သို့တော့အခုလိုမျိုးအခြေအနေမျိုးမှာတော့အဲ့ဒီဟာကဟိုအရင်လိုင်းလျောခဲ့တယ်ဆိုတဲ့ဟာနှုတ်ကတိလိုဟာမျိုးကအခုချိန်မှာတော့ဘာမှမသိသလိုအဲ့လိုမျိုးနေတယ်အခုကျွန်တော်တို့စာပို့တယ်သို့တော့အဲ့သာနှစ်ဆောင်ကဘာမှဟိုအကြောင်းပြန်ရင်းမရှိပါလေအဲ့အနေထားမျိုးပဲကြည့်တယ်တကယ်တမ်းကျတော့ဟိုကောင်စီကဥပဒေရပေါ်ထွက်လာတဲ့အခွင့်အရေးဖြစ်တော်ညာလည်းပဲ
ဟိုမနိုင်တော့ဘူးတယ်မှာလည်းမပါတယ်လို့ဒီဟာရဲ့ကောင်းကျဲလုပ်ပိုင်ခွင့်ကလည်းသူကဒီစုံမိုးကြီးလည်းမဟုတ်တယ်လို့သတင်းသမားတွေအပေါ်မှာတော့ရှင်းဖို့ပိုင်ဆိုင်ရာရထုတ်ပြန်ခွင့်ဟိုသတင်းသမားတွေကိုဟိုချင်းခေါ်ခွင့်ပေါ့နော်သူဟိုသတင်းဥပဒေဟိုကျင့်ဝတ်နဲ့ညီဦးဒီလိုရေးသားမှုကအချက်လက်တွဲတဲ့အဲ့လိုမျိုးထုတ်ပြန်ခွင့်လုပ်ပိုင်ခွင့်တော့ရှိတယ်သို့တော့သူကလည်းပ ချက်ကိုလုံနိုင်တဲ့အနေအထားတော့မရှိဘူး။ဒါကတော့ဟိုကျွန်တော်မြင်မှာတော့ဖြစ်နေတဲ့ဟိုကျွန်တော်နိုင်ငံအခြေအနေပေါ့နော်။ဟိုအစိုးရတကယ်ရေကပ်ပွဲနဲ့နိုင်ငံရဲ့အစိုးရတော်မှပဲဟိုသူ့ရဲ့အာဏာက85ရာခိုင်နှုန်းပြည့်မပြည့်မသိကြတဲ့အချိန်မှာတော့ဒီလိုကောင်းစီလိုမျိုးဟိုပေါ်ထွက်လာတဲ့ဖွဲ့ကဒီလိုဖွဲ့စည်းကိုဟိုသင်ခေါ်ဖို့ပြောနေပေါ့နော်။ဟိုစာပို့ရင်တော့ပြန်မလိုက်ဘာမှလို့ဟိုမရတဲ့အနေအထားရှိတော့ဒီအချိန်ကြီးကတော့ဒါလက်ရှိရောက်နေတဲ့အနေအထားဒီပေါ်မှာဘယ်လိုမျိုးဆောင်ရွက်ကြမလဲဆိုတော့ဒီအားလုံးရဲ့အဖွဲ့အစည်းတွေရဲ့အနေအထားပေါ်မှာမူတည်တဲ့စုစည်းမှုညှိနှိုင်းမှုတခြားတော့အမြင်မြင်ရှိမှုပေါ့နော
်။ဟုတ်ကဲ့
ဒီနေ့ဒီပေါ်မှာမူတည်ရလို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ကမိကျော်ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်ထပ်ပီးဇာတစ်စုံဖတ်ချင်ပါတယ်။သူကတော့ဥလထွန်းဒဂုံမြို့သစ်တောင်ပိုင်းကပါကိုကျော်သိန်းသူစာလေးတစ်ချက်လောက်ဖတ်ပြပါအောင်ခင်ဗျာ
။ကျွန်တော်အသေးချာနားလည်နေတာကရှင်းနေကြုတ်ကအစိုးရအဖွဲ့အောက်မှာရှိနေတဲ့ပြင်သမရကလည်းအစိုးရအကြီးအကဲအစ်စ်အမှန်မဟုတ်ပြန်တော့ဘာမှမလုပ်နိုင်တယ်လို့ဖြစ်နေတာပေါ့တရားရုံးကလည်းလေထဲမှာရက်နေရတဲ့လူလူအောက်ခြေမခိုင်ဘူးလေတရားရုံးအစစ်စင်ကိုကဲရေးဆိုတာစကားအဖြစ်လို့ဖြစ်နေတော့တာပေါ့ဘာဖြစ်နေတယ်လဲဆိုတော့အာဏာသုံးရက်ကိုကျင့်သုံးဖို့ပြင်ပဖို့ဆိုရင်ဥပဒေပြုရေးမှာလွတ်တော်ရှိတယ်အုပ်ချုပ်ရေးအတွက်အစိုးရရှိတယ်တရားစီရင်ရေးမှာတရားလွတ်တော်ဆိုတာပြည်ပြင်းပြင်းမရှိဘူးလေတရားရေးဝန်ကြီးဌာနဆိုတာလည်းမရှိဘူးလေ
ဟုတ်ကဲ့ဒါကတော့ဥလထွန်းဒဂုံမြို့တဲ့အမြင်မှာဒါခုနကကိုမြတ်သူဆွနွေးသွားတာနဲ့နယ်လီဆက်ဆက်ပါလိမ့်မယ်ကိုမြတ်သူကသူကတော့တရားရုံးကြီးဌာနလိုဟာမျိုးကိုထားဖို့ဆိုတဲ့အကြံပြုချက်ရှိပါတယ်ဒီစနစ်ဖွဲ့စည်းပုံနဲ့ပတ်သက်လို့ကိုမြတ်သူတို့စဉ်းစားမိတာရှိလားအာခုနကလွတ်တော်မတ်တွေကိုတိုက်တွန်းတာပြောဆိုတာဆွနွေးတာမျိုးတွေရောရှိပါလားခင်ဗျအ
ဲကျွန်တော်ဟိုမရှိဘူးကလွတ်တော်မတ်တွေနဲ့ဒီဖလက်လန်မီကိုလည်းနည်းနည်းခတ်တယ်ဗျဆိုတော့ဒီလိုခေစားတိုက်ဖို့ဆွနွေးကကျွန်တော်မြင်ရတော့တရားရုံးဝန်ကြီးဌာနလိုခံယူရတော့ဟိုရှိတယ်နဲ့အဲပြီးတော့ရင်ဒီနောက်အခုကျွန်တော်တို့ဒီတရားရုံးနေနဲ့ပတ်သက်ပြီးဟိုစနစ်တကျအာဒီကျွန်တော်တို့ပြုပြင်ပြောင်းလဲရေးအများအပြားလောက်ကမလို့မြင်နေဗျဆိုတော့တရားရေးအေးဝင်ကြီးတရားရေးဌာနကမလွတ်လပ်နေဘူးတရားရေးကဒီလိုအမိခိုးဟိုမကင်းနေတဲ့ဟာကကျွန်တော်တို့နိုင်ငံအတွက်ပြဿနာရှိတယ်ဒီနေရာမှာကျွန်တော်ကြည့်လိုက်တချို့အမှုတွေဒီဟိုဆွဲကုန်မဆွဲတဲ့အမှုတွေတချို့အမှုတွေတရားရုံးမှာနေပြည်ပြက်ကောင်တဲ့အမှုတွေတရားရုံးကလက်မခံရမယ့်အမှုတွေအဲ့ဒီဟာတွေကိုလက်ရှိအဲ့ဒီကျွန်တော်တို့လက်ရှိအာဏာတွေရာထူးတွေဒီဒီဟာတွေတုံးပြီးတရားစွဲနေတယ်ဟိုလူတွေကိုထောင်ထဲမှာစပြီးညှင်းဆဲနေတဲ့ဟာကအမတန်ဟိုတိုင်းပြည်အတွက်လည်းဟိုကျွန်တော်တို့ပြောရရင်ဟိုတဲ့တဲ့ပြောရရင်စက်တည်ရင်မဲ့စီတယ်ပေါ့လေဆိုတော့ဒီလိုဟာမျိုးတွေကဟိုလက်ရှိဒီ NLD ဆိုရလက်ရှိအာဏာရနေတဲ့တဲ့တန်းကာလာတုန်းကမဖြစ်မနေလောက်ကမဲ့ reform တွေပဲကြာအဲ့ဒါနောက်တစ်တန်းမှလုံးမဆိုပြီးစောင့်နေလို့တော့မရဘူးတချို့ဟာတွေကတော့ဒီတရားရုံးတွေကို reform ပြန်လုပ်ဖို့တရားရေးဌာနတွေကို reform ပြန်လုပ်ဖို့ကတော့ဟိုသူတို့ရဲ့ဟိုဥပဒေဖြစ်တဲ့သူတို့ရဲ့ဒီ necessity ရေးထဲမှာလည်းတရားဥပဒေစိုးမိုးရေးဆိုတဲ့အချက်ကဟိုနံပါတ်1အနေနဲ့ပါခဲ့တာပဲလေဆိုတော့ဒီဟာကိုသူတို့ဥစားပေးနေနေပါခဲ့တာဆိုတော့ဒါအောင်မြင်မြင်ဆင်းဆင်းအကောင့်တွေဖော်ပြနေကြလက်ရှိကျန်နေတဲ့စတန်လေးတွေမှာပေါ့နော
်ဟုတ်ကဲ့ခင်ဗျာကိုပြသူကျေးဇူးပါနောက်ထပ်ပီးဇာစောင့်ဖတ်ချင်ပါလေခင်ဗျာ तू ကတော့ကိုစောင်းဥမောင်မတ်ခွန်ယူသူရဲ့ဟိုဟာလေးဖတ်ပြပါအောင်ခင်ဗျာ
မြန်မာပြည်မှာဖြစ်တဲ့ပြဿနာကတပ်မတော်နဲ့အာဏာရှင်မကွဲပြားကြတာလို့မြင်ပါတယ်တပ်မတော်ဆိုတာဗိုလ်ချုပ်အောင်ဆန်းတည်ထောင်ခဲ့တဲ့ကဘာကအတိမတ်ပြုတဲ့နိုင်ငံတော်ကာကွယ်ရေးအဖွဲ့အစည်းကြီးပါကျွန်တော်တို့တွန်းလှန်ရမှာအစ်စ်မှန်သည့်အာဏာရှင်အဖြစ်သတ်မှတ်ထားတဲ့သူတချို့ကိုဘိုင်နိမ်းနဲ့တော်လှန်ရမှာပါဒါကိုသတိမမူပဲတပ်မတော်လို့သုံးပြီးတွန်းလှန်နေရင်တော့တပ်မတော်အဖွဲ့တွေကသူတွေကလည်းတပ်မတော်ကိုစော်ကားတယ်ဆိုပြီးပြန်တွေ့ကြမှာပဲလေဒါကြောင့်တစ်ဖွဲ့နဲ့တစ်ဖွဲ့ယုံကြည်မှုတိဆောက်မယ်ဆိုရင်အဖွဲ့နာမည်ကိုတုံပြီးမပုတ်ခတ်တာပို့ပြီးတော့ကောင်းမယ်လို့မြင်မိပါတယ်။ဘိုင်နိမ်းနဲ့ဆော်မယ်ဆိုရင်လည်းတကယ်တမ်းတရားစွဲမဲ့သူကလည်းစွဲမှာပါပဲ။ဒါပေမဲ့ဘိုင်နိမ်းနဲ့ချပြလို့အစွဲခံရတာပို့ပြီးတော့တတိရှိတယ်လို့မြင်မိသလိုယဉ်ကြားစေရေးအတွက်တကယ်ပညာဉာဏ်ကြီးမားတယ်လို့လည်းယူဆမိပါတယ
်။ဟုတ်ကဲ့ဒါကတော့ကုဆောင်းမောင်သူ့ရဲ့ပေးစာသူ့အမြင်ကိုပေးပို့လာတာပါခင်ဗျာ။ကျွန်တော်ဒါနဲ့ပတ်သက်လို့ကုမီကျော်ပဲမေးချင်ပါတယ်။ခုနကပြောသလိုပဲတနေပတ်သက်လို့ဒီ institution တခုလုံးကိုတိုက်ခိုက်ရေးသားမှုတွေပုံစံမျိုးဖြစ်နေလို့လားဒီလက်ရှိဒီတရားစွဲဆိုခါတဲ့လူတွေပဲဖြစ်ဖြစ်လက်ရှိမီဒီယာလောကရဲ့တနေပတ်သက်လို့ရေးသားပြောဆိုမှုတွေပတ်သက်လို့ကွန်မြူနတီတုံးသပ်ပြပါအောင်ခင်ဗျ
ကျွန်တော်မြင်မှာတော့ဟိုတည့်ရဲ့ရည်ကြည်တည့်ရဲ့သဘောထားပေါ့နော်ကျွန်တော်တို့ကလည်းဒီစနစ်ကိုပြောတာပါဒီလူပုဂ္ဂိုလ်လေးကိုပြောတာဒီတက်မရှိရဘူးလို့ပြောတာတော့မဟုတ်ဘူးပေါ့နော်တက်မတော့ရှိရမယ်ဆိုတော့ဟိုနိုင်ငံဒီမှာကာကွယ်ရေးအတွက်နိုင်ငံတကာနိုင်ငံထွက်ကြအောင်နိုင်ငံတက်မတော့ရှိရမယ်ဆိုတော့ကျွန်တော်လက်ခံတယ်သို့တော့ဖြစ်နေတဲ့လောလောဆယ်ရှိနေတဲ့နိုင်ငံကြီးမှာတက်မတော့ရဲ့ပါဝင်နေတဲ့အပိုင်းလွှတ်တော်မှာပါဝင်နေတဲ့အပိုင်းနောက်တစ်ခါမီဒီယာတွေအပေါ်မှာသူတို့ရဲ့ဟိုကန့်တမှုအပိုင်းပေါ့အဲ့ဒီအပိုင်းကိုကျွန်တော်တို့ကစနစ်ပိုင်းကိုပြောနေတာပါဟိုတော်တော်ပြောသလိုဟိုဘိုင်နေနဲ့တယောက်ချင်းတယောက်ချင်းဆိုရင်တော့အဲ့ဒီတယောက်ကသူဟိုဥပမာသူပင်စင်ယူသွားတဲ့အခါမှာနောက်ပြောက်တက်လာတော့လေဒီစနစ်မျိုးနဲ့ဒီရက်ဒီရက်မျိုးနဲ့ဆက်လုပ်တဲ့အခါမှာအဲ့ဒီလိုတန်မြာလေနေတဲ့သဘောလို့ကျွန်တော်ထင်ပါတယ်ဒါကြောင့်ကျွန်တော်တို့ကဟိုစနစ်ကိုပြောင်းအောင်တက်မတော်ရဲ့လက်ရှိသူတို့ယူဆလာတဲ့အယူဆတွေနောက်သူကနိုင်ငံပါဝင်မှာပါဝင်မှုအဲ့ဒီဟာမျိုးတွေကိုပြောင်းအောင်ကျွန်တော်တို့ကတိုက်တွန်းတဲ့သဘောပ
ါဟုတ်ကဲ့ခင်ဗျကျွန်တော်တို့ကတဆက်တည်းမိကျင်လာကူမီကျော်ကိုခုနကကူမီကျော်ပြောသွားတဲ့အထက်မှာတက်ကလည်းခုရခိုင်ကိစ္စနဲ့ပတ်သက်လို့ဝါဒဖြန့်ချီရေးကိုသူညှင့်လှုပ်လာတဲ့အချိန်ဒီဖြစ်လာတဲ့တင်းကြပ်မီဒီယာတွေကိုကင်တွယ်လာတဲ့ဒီအချိန်လေးပေါ်မှာမြန်မာမီဒီယာတွေဘက်ကကောရေးတာတာ sub censorship ပေါ်ကိုဘက်ကစင်ဆာဖြတ်ပြီးတွန့်ဆုတ်သွားတာမျိုးတွေရောအချိန်တွေရောကြုံနေရပြီလား
အခုဆိုဆွဲတယ်ဆိုရင်အခု RFA ကိုအမှုဖွင့်လာတယ်ပေါ့နော်အမှုဖွင့်လာတယ်ဆိုတာတရားရုံးတော့မရသေးပါဘူးနောက်တစ်ခုကတော့ ERB ကိုအမှုဖွင့်လာတယ်ဒါရေးစခန်းကခေါ်ပြီးပေါ့နော်အခုတခါ development media group တို့ကစစ်တေခြေဆိုင်ရခိုင်မီဒီယာတခုကိုဒါ18နှစ်နဲ့အခုရေးစခန်းကခေါ်ပြီးတော့စစ်ဆေးနေဒီလိုကိုဟိုဆွဲလိုက်ရင်ကိုပဲအဲ့ဒီတင်းဌာနတွေကတင်းပြပေါ့ဟိုသူတို့ရေးမဲ့တင်းတွေဒီရခိုင်ဒီပခန်းနဲ့ပတ်သက်တဲ့ပေါ့နော်ဒီနည်းနည်းကဒီပခန်းနဲ့ပတ်သက်တဲ့ရင်းမဲ့တည်င်းတွေမှာဆက်စံတာရှိတာတည်င်းတွေပေါ့ရှိတော့ဒီနောက်ဆိုတော့အစွဲမခံသေးတဲ့တည်င်းဌာနတွေလည်းဒီမှာ၃ခုနမူနာဆွဲပြထားပြီဆိုရင်ပဲတန်တဲ့သူတွေဟိုကိုအလိုတယောက်ကိုတန့်သွားတော့သိကြတာပေါ့နော်သို့တော်လည်းဟိုတည်င်းဖော်ပြမှုတွေတော့ရှိနေသေးတယ်သို့တော့ဘလူးပုံစံနဲ့ဖော်ပြပေးအသုံးလုံးမသုံးလဲဘယ်သူ့ကိုအင်တာမပြုလဲစသဖြင့်အဲ့ဒီအပိုင်းတွေမှာတော့တည်င်းတွေပေါ့ဆက်စံတာရှိကိုကကိုပြန်ပြီးတော့ဟိုသုံးသက်ပြီးတော့ကိုလက်ကိုကိုချုပ်နေတဲ့အပိုင်းတွေကတော့တင်းနေပေါ့ရှိနေပြီပေါ့
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်ကျင်တဲ့တမ်ရောဘက်ကလူကျင်တဲ့ဟာလဲသူတို့ရဲ့ပြင်မှတ်ကလည်းဒါပဲလို့ကျွန်တော်ထင်
တာဟုတ်ကဲ့ခင်ဗျာကျွန်တော် daily life season အချိန်စစ်တော့လို့ပါပေါင်းဆွနေပြီးတဲ့ဥမြင့်ကျော်ဥမြတ်သူနဲ့ကျွန်တော်တို့ရရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season တော့ဒီမှာပဲကျွန်တော်ကပြီးပါ
ကိုဒါညုံအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါရဲ့ရှင်။အခုတော့အင်ကာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။တမရဦးဝင်းမြင့်ရဲ့ပြည်တံလူငင်းသက်တော်ခွင့်အမိနဲ့ဒီကနေ့ပြန်လွတ်လာသူတွေထဲမှာဗိုက်ဒါစ်သတင်းတော်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်စုကိုချိုးဖောက်မှုနဲ့စတင်ဖမ်းဆီးခံရတဲ့အချိန်ကနေရပ်ပေါင်း900ကျော်အကြာမှာသတင်းတော်2ဦးပြန်လွတ်လာတာပါ။သူတို့ကိုပြန်လွတ်ပေးတဲ့ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေတည်င်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေဥရောပသမဂ္ဂအမေရိကန်ပြည်ထောင်စတဲ့နိုင်ငံတကာကကြိုဆိုကြပါတယ်။အိန္ဒိယနိုင်ငံရှေ့ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနောက်တောင်ပိုင်းတို့ကိုပြီးခဲ့တဲ့သတင်းပတ်ကဖန်နီဆိုင်ကလုန်းမုန်တိုင်းဝင်တိုက်တာကြောင့်ပျက်စီးဆုံးရှုံးတာတွေရှိခဲ့တာကနေဒုက္ခသည်အများများရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကသာအလားတူမုန်တိုင်းမျိုးဝင်တိုက်သွားရင်ဘာဖြစ်သွားနိုင်တယ်လဲဆိုတဲ့ဆိုရင်ချက်တွေတိုးလာနေပါတယ်။မတ်လ24ရက်နေ့ကကျင်းပတဲ့ထိုင်းနိုင်ငံရွေးကောက်ပွဲတွေမှာပြပမှာရောက်နေတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝက်နဲ့ဆက်ဆက်ရှိတဲ့ဖွေထိုင်းပါတီကမဲဆန္ဒနယ်မြေ136နေရာမှာအနိုင်ရပြီးအများဆုံးအနိုင်ရတဲ့ပါတီဖြစ်တယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့တရားဝင်ကြေညာပါတယ်စစ်တပ်ကကျွရုံးနောက်ခံပေးထားတဲ့ဖလန်ပရာချရတ်ပါတီက68နေရာမှာအနိုင်ရပြီးဒုတိယလိုက်ပါတယ်မလေးရှားနိုင်ငံ 1MDB ရင်းနှီးမြှုပ်နှံမှုကုမ္ပဏီစီကနေတရားမဝင်ရယူထားတဲ့ဒေါ်လာဘီလီယံရာပေါင်းများစွာကိုအမေရိကန်အစိုးရကစပြီးပြန်လွှဲပေးနေပြီလို့မလေးရှားနိုင်ငံကပြောပါတယ်ခုချိန်ထိဆိုရင်ဒေါ်လာ58တန်ပြန်ရထားပြီလို့မလေးရှားရှိနေချုပ်တွန်မီသောမတ်စ်ကဒီကနေ့ထုတ်ပြန်ချက်တခုမှာပြောထားပါဗျာခင်ဗျာ
အင်ကာနေညာဘက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ16နဲ့19လိုင်းဒိုမီတာ41တို့ကနေဖန်ယူနားဆင်နိုင်ပါတယ်ဗီဒီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.